Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ19ရက်နေ့စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24လိုင်းတိုမီတာ40လိုင်းတိုမီတာ50တိုနဲ့နားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေလည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါတယ်ကျွန်တော်ရဲမထွန်းပါဒီနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီနေ့မနက်ဖြန်သတင်းတွေကိုဒေါက်ခင်မျိုးသွင်းနဲ့ကျွန်တော်ကြိုကြော်သိမ်းပြောပြမှာပါစီးရီးယားရှေ့မြောက်ပိုင်းမှာတိုက်ပွဲတွေဆက်ရှိနေပေမဲ့အမေရိကန်ကဂျာဝင်ဆစ်ဆက်ပေးခဲ့တဲ့အပြည့်အသဘောတူညီချက်ကိုဒေါနယ်ထရမ့်ကချီးကျူးပြောဆိုနေပါတယ်ဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ဒုက္ခသည်တွေကိုပြန်ခေါ်ယူရေးမြန်မာကိုပြရားပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကဂျာမနီကိုပြောပါတယ်အင်ဒိုနီးရှားကနိုင်ငံတကာအကူအညီပေးအဖွဲ့အစည်းကိုတူထောင်လိုက်ပြီးဒီနေ့တွင်အကူအညီပေးတဲ့အထက်မှာမြန်မာနိုင်ငံလည်းပါဝင်ပါတယ်ဒီသတင်းနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါပါခင်ဗျာ
ဒီလိုတိတ်တရောက်နိုင်ငံသတင်းတွေအပြီးနားဆင်ရမယ့်သတင်းလာရတဲ့ကတခုမှာတော့
တို့ဒီဝါပြည်ကဒီလူကြီးတွေကသာသနာပြုတွေလာလို့ရှိရင်ဒါရှုပကလာတယ်ကျွန်တော်တို့ထင်တာကိုရအချိုတွေလာပါပေါ့နိုင်ငံရေးနဲ့ဆက်နွယ်တ
ဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွက်ကက်သလစ်ဘုန်းတော်ကြီးတစ်ပါးကိုဗာတီကန်နန်တော်ကရွေးချယ်ကြောင်းတောက်ကြနေကကြေညာလိုက်တာကိုကြိုဆိုရတဲ့အကြောင်းကိုသတင်းတွေအပြီးနားဆင်ရပါမယ်ဒီသတင်းနဲ့အတူအမေရိကန်သမ္မတဒေါ်နယ်ထရမ့်ဒီအပတ်တည်းရင်ဆိုင်နေရတဲ့နိုင်ငံရေးအကြက်တဲရခိုင်ပြည်နယ်ကတိုက်ပွဲသတင်းနဲ့ဟောင်ကောင်ကဆန္ဒပြပွဲနှစ်ဖက်အခြေတင်ဖြစ်နေတဲ့သတင်းဆောင်ပါတွေကိုလည်းနားဆင်ရပါမယ်အခုပထမဆုံးတော့စနေနေ့မနေ့ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံသားသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါ်ကင်မြူသက်တို့ကကြေညာပေးပါမယ်ခင်ဗျာ
စီးရီးယားရှေ့မြောက်ပိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေတဲ့ဆိုတဲ့သတင်းတွေထွက်နေတဲ့ကြားမှာပဲအမေရိကန်ကဂျာဝင်ဆစ်ဆက်ပြီးခဲ့တဲ့ပြစ်ခတ်ရစရေးကိုသမ္မတဒေါ်နယ်ထရမ့်ကအကြီးကျယ်ပြောဆိုနေပါတယ်။တောက်ကြနေအစောပိုင်းမှာတူရကီတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတချို့ရှိခဲ့တဲ့ကြားမှာပဲတိုက်ပွဲတွေလုံးဝရပ်သွားပြီလို့သမ္မတထရမ့်ကသတင်းတောက်တွေကိုပြောပါတယ်။ဒီသဘောတူညီချက်ပေါ်ခတ်တွေကလည်းတိတ်ပျော်ကြတယ်ဆိုပြီးတော့တော့မှသမ္မတကပြောပါတယ်။ဒါပေမဲ့တောက်ကြနေအချိန်တော်များများမှာစီးရီးယားရှေ့မြောက်ပိုင်းတစ်လျှောက်အမြောက်တန်းတွေလက်နက်ငယ်ပြစ်ခတ်တန်းတွေဇက်တိုက်လို့ကြားနေခဲ့ရတာပါ။ဖမ်းမိထားတဲ့ IS လက်နက်ကိုင်တွေကိုတူရကီကလုံးဝဆက်ထိန်းချုပ်ထားပြီးတချို့အကျဉ်းသားတွေကိုခွဲပြီးစောင့်ကြံ့နေတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။အရှေ့လယ်ပိုင်းကရေနံကိုလည်းအမေရိကန်ကထိန်းချုပ်ထားတဲ့ကြောင်းသမ္မတကအဆိုပါတယ်။အပြစ်ကရစရဲ့အသက်ဝင်အောင်အမေရိကန်တပ်ဖွဲ့တွေကဝင်လို့မှမဟုတ်ဘူးလို့ပန်ဒဂွန်စစ်ဌာနချုပ်ကတောက်ကြနေမှာပြောပါတယ်။ IS အကျဉ်းသားတွေကိုစောင့်ကြည့်ဖို့အတွက်စီးရီးယားရှေ့မြောက်ပိုင်းမှာအမေရိကန်ကထောက်လွှမ်းရေးလုပ်ငန်းကိုဆက်လုပ်သွားမယ်လို့ကာကွယ်ရေးဌာနအကြီးအကဲတာဝန်ရှိသူတူကပြောပါတယ်။
စီးရီးယားနဲ့ဆက်ဒေသမှာတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတဲ့ကြားကပဲတူရကီနဲ့စီးရီးယားကကတ်စ်တွေကြားအပြစ်ခတ်ရစဲအတွက်အမေရိကန်ရဲ့ဂျာဝင်ဆောင်ရွက်ပေးမှုနဲ့ပတ်သက်ပြီးဆက်ပြီးအကောင့်ထဲပေါ်လုဆောင်မယ်လို့မျှော်လင့်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတောက်ကြံနေမှာပြောပါတယ်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကနေတိုမဟာမိတ်အဖွဲ့အတွင်းရေးမှူးချုပ်ယန်စတိုတန်ဘတ်နဲ့ဘရပ်ဆဲလ်စ်မှာတွေ့ဆုံပြီးပြောကြားလိုက်တာပါစီးရီးယားနဲ့တူရကီနယ်စပ်နားမှာမီးခိုးလုံးကြီးတွေမြင်နေရတယ်လို့မျက်မြင်တွေကပြောသလိုတူရကီအရာရှိတွေကလည်းတိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်ဖြစ်နေတယ်လို့တောက်ကြံနေမှာပြောတာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးကတောက်ကြံနေမှာလှုပ်ရှားမှုတချို့ရှိနေပေမဲ့လည်းအမေရိကန်ရဲ့သဘောတူညီချက်ရယူထားတဲ့တူရကီဘက်ကရောဒေတာရင်းက YPG cut တက်တွေကရောအပြစ်ခတ်ရစဲမယ်လို့သူတို့တန်လိုက်ထံအတိုင်းတေချာလှုပ်ဆောင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်နေတိုတွင်ရင်မှုချုပ်ကလည်းစီးရီးယားရှေ့မြောက်ပိုင်းဒေသကိုတူရကီကစီးရီးချူကျော်ခဲ့တဲ့နောက်နေတိုမဟာမိတ်တွေဖြစ်တဲ့အမေရိကန်နဲ့တူရကီတို့ကြားသဘောတူညီမှုရတာအတွက်ကြိုဆိုခဲ့ပါတယ
်ပြည်ထောင်စုချုပ်ဘော်ရစ်ဂျွန်ဆန်နဲ့ဥရောပသမဂ္ဂ EU ကြားနောက်ဆုံးရရှိထားတဲ့ EU ကနေပြည်ထောင်နှုတ်ထွက်ရေး Brexit သဘောတူညီချက်ကိုဒီကနေ့လုံမဲ့ပြည်ထောင်စုပါလီမန်အထူးအစည်းအဝေးမှာလွှတ်တော်အမတ်တွေမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်ဝန်ကြီးချုပ်ဂျွန်ဆန်အနေနဲ့လွှတ်တော်အမတ်တွေရဲ့ထောက်ခံမှုကိုရဖို့အတော်လေးကြိုးစားနေရတာပါဝန်ကြီးချုပ်ဂျွန်ဆန်ရဲ့ Conservative Party ဟာဗြိတိသျှပါလီမန်ထဲမှာအမတ်နေရာအများစုရမှထားတဲ့အတွက်မဟာမိတ်မြောက်ပိုင်း Ireland Democratic Unionist Party DUP ရဲ့အမတ်10ဦးကအဓိကအဆုံးဖြတ်ဖြစ်သွားနိုင်ပါတယ်။ဒါပေမဲ့ဝန်ကြီးချုပ်ဂျွန်ဆန်ညှိနှိုင်းရယူထားတဲ့ Brexit သဘောတူညီချက်ကိုကန့်ကွက်မဲ့ပြေမယ်လို့ DUP ကပြောထားပါတယ်။အကြောင်းကတော့ဒီသဘောတူညီချက်ဟာမြောက်ပိုင်း Ireland နဲ့ UK နိုင်ငံကြားစီးနှောင်မှုကိုထိခိုက်စေတာကြောင့်ဖြစ်တယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်။ DUP ရဲ့ထောက်ခံချက်မရဘူးဆိုရင်တော့အတိုက်ခံအမတ်ချုပ်သူတို့ပါတီကနေခွဲပြီးထောက်ခံလာအောင်ဝန်ကြီးချုပ်ဂျွန်ဆန်အနေနဲ့စီရင်ရမှာပါ။ဒါပေမဲ့အတိုက်ခံခေါင်းဆောင်တွေကလည်းသဘောတူညီချက်ကိုပယ်ချထားကြပါတယ်။ဒီသဘောတူညီချက်ဟာစီမင်းစီကံတွေလူသမားအခွင့်အရေးတွေကိုဝန်ကြီးချုပ်ဂျွန်ဆန်စိတ်ကြိုက်ရုပ်သိမ်းပယ်ဖျက်ခွင့်ရသွားစေမယ်လို့တတိပြောဆိုကြပါတယ်။ Labour Party တွေကအမှတ်အနည်းငယ်လောက်ပဲဒီသဘောတူညီချက်ကိုထောက်ခံမဲ့ပေးမယ်လို့ခန့်မှန်းထားကြပါတယ်။မဲခွဲတာအရင်းနိမ်သွားမယ်ဆိုရင်တော့ဥပဒေအရဝန်ကြီးချုပ်ဂျွန်ဆန်အနေနဲ့ရက်တိုးပေးဖို့ EU ကိုပန်ကြားမှာဖြစ်ပြီးသူကအဲ့ဒီလိုမလုပ်ဘူးလို့ပယ်ချထားပါတယ်။
မက္ကဆီကိုမှာမူရခိုင်းတွင်နဲ့ရင်ဆိုင်ပစ်ခတ်မှုဖြစ်ပွားချိန်တွင်နာမည်ကြီးမူရရာစာအယ်ပါချိုဂတ်စမန်ရဲ့အသားဖြစ်သူကိုရဲတွေကပြန်လွှတ်ပေးလိုက်တဲ့အတွက်မက္ကဆီကိုသမ္မတအန်ဒရီမန်နူအယ်လိုပက်စ်အိုဘရေဒိုကကာကွယ်ပြောဆိုလိုက်ပါတယ်။ရာဇဝတ်ကောင်ကိုဖမ်းတာကလူမှုအသက်လောက်တန်ဖိုးမရှိနိုင်ဘူးလို့ပြောဆိုပြီးအိုဘရေဒိုဂတ်စမန်ကိုလွှတ်ပေးလိုက်တဲ့ရဲတွေလို့ရမှန်ကန်ကြောင်းသမ္မတကတောက်ကြနေမှာပြောပါတယ်။မက္ကဆီကိုအနောက်မြောက်ပိုင်းကကူလီယကန်မှာမူရခိုင်းသားတွေနဲ့ဝိုင်းထားတဲ့ရဲတွေကြအပြန်အလှန်ပစ်ခတ်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပွားချိန်တွင်ချက်တပရင်းနဲ့နှောင်းမိုက်မှာဂတ်စမန်ကိုရဲတွေကဖမ်းမိခဲ့တာပါဒီစစ်စင်ရဲ့အမြန်လှုပ်ဆောင်ခဲ့ရတာဖြစ်ပြီးအကျိုးဆက်ကိုမစင်စားမိခဲ့တဲ့အတွက်စီစဉ်ထားတဲ့အတိုင်းမအောင်မြင်ဘူးလို့မက္ကဆီကိုကာကွယ်ဝင်ကြီးလူဝီဆန်ဒိုဗယ်ကတောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်လုံခြုံရေးဝင်ကြီးကလည်းဒီစစ်စင်ရဲ့မအောင်မြင်ဘူးလို့ပြောကြခဲ့တာပါ
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့စနေမနေ့ဖက်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါတယ်ဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ဒုက္ခသည်တွေကိုမြန်မာနိုင်ငံကပြန်လည်လက်ခံရေးအတွက်ပြရားပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးကဂျာမနီနိုင်ငံသားရဲ့ဝန်ကြီးကိုတိုက်တွန်းလိုက်ပါတယ
် It's almost 2 years Myanmar agreed to take them back unfortunately till today they have not taken a single Rohingya back to their country
သူတို့ပြန်ခေါ်မယ်လို့မြန်မာနိုင်ငံကကတိပေးထားတာနှစ်နှစ်နီးပါးရှိပါပြီအကြောင်းမလားဆိုပါပဲဒီကနေ့အချိန်အထိ Rohingya တယောက်ကိုမှသူတို့နိုင်ငံကိုပြန်မခေါ်သေးပါဘူးသူတို့လူတွေကိုပြန်ခေါ်ရေးမြန်မာနိုင်ငံဘက်ပြရားပေးဖို့ဝန်ကြီးကိုကျွန်တော်တို့ပန်ကြားခြင်းပါတယ်လို့တောက်ကြနေဂျာမနီနိုင်ငံဘာလင်မြို့မှာလုပ်တဲ့ဂျာမန်နိုင်ငံသားရဲ့ဝန်ကြီးနဲ့ပူးတွဲသတင်းစာရှင်းလင်းပွဲတွင်ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီး AK Abdul Momen ကပြောတော်တာပါဒီအပေါ်ဂျာမန်နိုင်ငံသားရဲ့ဝန်ကြီးဘက်ကတခုခုပြန်တုံ့ပြန်သလားဆိုတာကတော့သေချာမသိရသေးပါဘူးဂျာသာဘရီနီကလုပ်တဲ့ဆွေးနွေးပွဲတစ်ခုအတွင်းမှာလည်းဝန်ကြီး Momen ကရိုဟင်ဂျာအကြတဲ့နဲ့ပတ်သက်လို့တက်ရောက်လာသူတွေကိုရှင်းလင်းပြောဆိုခဲ့တယ်လို့ဒီအကြတဲ့ကိုအလင်းမြန်ဖြေရှင်းနိုင်ရေးဘင်္ဂလားဒေ့ရှ်ရဲ့မိတ်ဆွေတွေတက်တက်ကြွကြွပါဝင်လို့ဆောင်ပေးကြဖို့လည်းတောင်းဆိုသွားပါတယ်ရူဝင်ညာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားမှာဒုက္ခသည်တွေနေရာရင်းပြန်ပို့ရေးအခုချိန်ထိအောင်မြင်မှုမရသေးတာနဲ့ပတ်သက်လို့မကြာခဏဆိုသလိုပဲတစ်ဖက်နဲ့တစ်ဖက်အပြစ်တင်ပြောဆိုလို့ရှိပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေမှာတော့ပြန်ပို့မဲ့ဒုက္ခသည်နောက်ထပ်အရေအတွက် 9,000 စီးရင်ကိုစီစစ်ဖို့ဘင်္ဂလားဒေ့ရှ်ကမြန်မာနိုင်ငံကိုပေးပို့ထားပါတယ
်။ Indonesia နိုင်ငံမှာ AIG နိုင်ငံကထောက်ကူပေး Agency အသစ်ကိုထူထောင်လိုက်ကြောင်း Indonesia အစိုးရကတောက်ချန်နေမှာကြေညာပါတယ်။ Indonesia AIG ဌာနအတွက်ကနဦးမတင်ငွေဖြစ်ဒေါ်လာ212တန်းနဲ့ညီမျှတဲ့ Indonesian Rupiah 3 trillion ဘတ်ဂျက်ငွေချထားခဲ့ပြီးဒါက Indonesian နိုင်ငံသဘာဝဘင်းအနေနဲ့ကယ်ဆယ်ကူညီဓမ္မမဟုတ်ဖွံ့ဖြိုးရေးတွေအတွက်ထောက်ကူပေးဖို့ဖြစ်ကြောင်းပြောပါတယ်အကူအညီပေးမဲ့အထက်မှာမြန်မာနဲ့ဖိလစ်ပိုင်နိုင်ငံတွေပါပါဝင်တယ်လို့ Reuters သတင်းမှာဖော်ပြပါတယ်။ Indonesia နိုင်ငံမှာတည်ငြိမ်မှုရှိတဲ့ပေါ်ပေါ်ဒေသအရေးအတွက်အစိုးရကင်တွယ်ဖို့နဲ့ပတ်သက်ပြီးနာမည်ဆိုးတွေထွက်နေသလို Indonesia ရဲတွေအကြမ်းဖက်ကင်တွယ်မှုအတွက်စုံစမ်းစစ်ဆေးမှုလုပ်ဖို့ပါ Pacific ဒေသရင်းနိုင်ငံအများပြားတောင်းဆိုနေကြမှာ Indonesia အစိုးရကဒေသရင်းဆက်ဆံရေးကောင်းမွန်ဖို့ဈေးဖို့ဒါကိုလှုံ့ဆော်ခဲ့တာလို့အများကဝေဖန်နေကြတာပါ။ Indonesia ဒုသမ္မတ Jusuf Kalla ကတော့တခြားဖွံ့ဖြိုးဆဲနိုင်ငံတွေမှာဒုက္ခသည်ပြဿနာဓမ္မမှုပဋိပက္ခဖြစ်ပွားနေတာကိုကူညီဖြစ်ရှင်ရမှာမိတ်ဆွေနိုင်ငံတွေကိုကူညီပြီးအင်ဒိုနီးရှားနိုင်ငံရဲ့တန်တမာရေးကြိုးပမ်းမှုကိုတိုးမြှင့်ဖို့ဖြစ်ကြောင်း agency အသစ်ဖွင့်တဲ့ကြောင်းကြေညာတဲ့တောက်ကြံတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
။တရင်ထောက်များအကာအကွယ်ပေးရေးကော်မတီ CPG ရဲ့အာရှအစီအစဉ်ညှိနှိုင်းရေးမှုကိုဗိုလ်ထုနေ့ညမှာပါကစ္စတန်ကနိုင်ငံတွင်းဝင်ခွင့်မပေးဘဲတားဆီးပြီးတော့ပြည်ထောင်ဝန်ကြီးဌာနကအဲ့ဒီသူကိုမဲဆင်းသွင်းထားတယ်ဆိုပြီးအမေရိကန်ကိုပြန်ပို့လိုက်ပါတယ်။စတီဗန်ဘတ်လာကိုဘယ်လိုမှနားမလည်နိုင်တော့အောင်နိုင်ငံတွင်းဝင်ခွင့်မပေးတာဟာပါကစ္စတန်နိုင်ငံရဲ့တည်င်းလွတ်လပ်ခွင့်နဲ့ပတ်သက်လို့အလေးထားသူတွေကိုစော်ကားလိုက်တဲ့အပြုအမူတစ်ခုဖြစ်တယ်လို့ CPJ ကတောက်ကြနေမှာပဲပြစ်တင်ရှုတ်ချပါရယ်ဘတ်တလာမှာတရားဝင်သတင်းတော့ဗီဇာပါလာပြီမလဲပြည်ထောင်ထာနာကကင်တွယ်နေတဲ့အမည်မဲဆင်းမှာပါတယ်ဆိုပြီးလာဟိုမျိုးအော်လမအစ်ဘောအပြည်ပြည်ဆိုင်ရာလေဆိပ်မှာလူမှုကြီးကြပ်ရေးအာဏာပိုင်တွေကဝင်ခွင့်ညှင်းပယ်ခဲ့တာလို့ CPJ ရဲ့ထုတ်ပြန်ချက်မှာပြောထားပါရယ် CPJ ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးပါကစ္စတန်အစိုးရဘက်ကတော့အခုချိန်ထိဘာမှတုတ်ပြန်တာမရှိသေးပါဘူးဒီအစိုးရချက်ကိုပြန်သွင်းသဖို့တောင်နဲ့ဗဟုအာရှရေးရာအမေရိကန်ယာယီလက်ထောက်နိုင်ငံသားရဲ့ဝန်ကြီးအဲလစ်ဝဲလ်စ်ကပါကစ္စတန်ကိုတောင်းဆိုထားပါတယ်။တည်င်းလွတ်လပ်ခွင့်ဆိုင်ရာအစီအစဉ်တစ်ခုကတရားဝင်ဗီဇာရှိတဲ့လုပ်ငန်းညှိနှိုင်းရေးမှုကိုပြုဝင်ခွင့်မပေးတာဟာပါကစ္စတန်မှာတည်နှောက်တွေအပေါ်ကန့်သတ်မှုနဲ့ပတ်သက်လို့ဗိုးပြီးစိုးရိမ်လာစေတယ်လို့လက်ထောက်ဝန်ကြီးအဲလစ်ဝဲလ်စ်ကတွစ်တာမှာတောက်ကြနေကရေးပါတယ
်။အမေရိကန်အမျိုးသမီးအာကာသာရင်းမှုနှုတ်ဟာ ISS အပြည့်ပြည့်ဆိုင်အာကာသာစခန်းအပြင်ဘက်က ပြက်နေတဲ့ဓာတ်ထိန်ချုပ်တဲ့စနစ်ကိုအစားထိုးဖို့အတွက်အာဂါသာရဲ့လမ်းလျှောက်ထွက်ခဲ့ပါတယ်။ဒါဟာအာဂါသာရဲ့မှာပထမဆုံးအကြိမ်ဖြစ်တဲ့အမျိုးသမီးအာဂါသာရင်မှုတွေရဲ့လမ်းလျှောက်မှုအဖြစ်တမိုင်းဝင်မှတ်တမ်းတင်နိုင်ခဲ့တာပါ။ NASA အာဂါသာရင်မှုတွေဖြစ်တဲ့ Christina Koch နဲ့ Jessica Meir တို့ဟာအာဂါသာရဲ့ထွက်ပြီးဆက်ပြင်းတဲ့နေရာကိုလမ်းလျှောက်မသွားခင်မှာဝတ်စုံနဲ့ဆက်သွယ်ရေးကြိုးတွေခိုင်ခံ့စိတ်ချမှုရှိမရှိစစ်ဆေးခဲ့ကြပါတယ်။အာဂါသာရဲ့အမျိုးသမီးအာဂါသာရင်မှုလမ်းလျှောက်ထွက်ဖို့အတွက် March လတုန်းကစီစဉ်ခဲ့ပေမဲ့အာဂါသာဝတ်စုံဟာကြားမဝတ်တဲ့အလက်စားတစ်စုံပဲရှိပြီးသူဝတ်ဖို့အဆင်မပြေတဲ့အတွက်ရွှေ့ဆိုင်ခဲ့ရပါတယ်။အခုအာဂါသာရဲ့ထွက်ပြီးလမ်းလျှောက်ခဲ့သူလျှက်စစ်အင်ဂျင်နီယာတဦးဖြစ်တဲ့ Coach နဲ့သူ့ဖော်မီယာတို့ဟာသူတို့နဲ့အဆင်ပြေတဲ့ဝတ်စုံဖြစ်အောင်ပြင်ဆင်ဖို့အတွက်လအတော်ကြာစူးစမ်းခဲ့ကြတာဖြစ်ပါတယ်။ NASA က2024မှာလကဘာကနေအင်ကာဂျိုအထိတောရောက်နိုင်မဲ့ Artemis season အတွက်ပထမဆုံးအမျိုးသမီးတူကိုဆေးလွတ်ဖို့လှုပ်ဆောင်နေမှုအတွက်ဒါဟာအောင်မြင်မှုတစ်ခုလို့NASA American အာကာသစူးစမ်းရေးဌာနကပြောပါတယ် Coach ဟာအာကာသထဲမှာပြန်တန်းရဲ့စုစုပေါင်း328ရက်လောက်ရှိတဲ့စံချိန်ကိုတင်ထားသူအာကာသရင်မှုတစ်ဦးလည်းဖြစ်ပါတယ
်အာဖဂန်နစ္စတန်နိုင်ငံရှိပိုင်းမှာတောက်ကြနေတော့ငါဝပြုနေချိန်လက်နက်ကင်တွေမော်တာနဲ့ပစ်ခတ်တာကြောင့်မွတ်စလင်ပလီတခုအမိုးပြိုကျပြီးလူ26ဦးထဲမှနေသေဆုံးခဲ့တဲ့ကြောင်းဒေသဆိုင်ရာအစိုးရတာဝန်ရှိသူတွေကပြောပါတယ် Haskell Minak ရိုင်ကတိုက်ခတ်ခံရမှုအတွင်ဒဏ်ရာရသူ50ထက်မနည်းရှိတယ်လို့လည်းနဂါပြည်နယ်လူလူကျမ်းမာရေးဌာနပြောခွင့်ရဇာယီအဒီလ်ကိုကိုကာပြီး EB သတင်းကဖော်ပြပါတယ်။ဒဏ်ရာသူတွေက23ဦးထက်မနည်းကိုပြည်နယ်မှုတို့မြို့တော်ဂျလာလာဘတ်ကစေယုံကိုပို့ဆောင်ကူတာနေပါတယ်ခင်ဗျာ
။ Direct from Washington The Voice of America The VOA
စနေနေ့မနေ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါ်ခင်မျိုးသက်တို့ကပြောပြပေးကြတာပါ။အခုသတင်းဆောင်မတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်နာဆင်ကြရမှာပါပထမဆုံးဝါရှင်တန်နိုင်ငံရဲ့သတင်းတစ်ပုဒ်ကိုနာဆင်ကြရပါမယ်ဒီတစ်ပတ်ဝါရှင်တန်နိုင်ငံရဲ့အခြေအနေကတမရကိုတရားစွဲဆိုဖို့ဒီမိုကရက်တွေစုံစမ်းနေတဲ့ကိစ္စကတစ်မျိုးတမရကအမေရိကန်တပ်ဖွဲ့တွေကိုစီးရီးယားကရုတ်သိမ်းလိုက်တာကြောင့် Republican Party အမတ်တွေရဲ့ပါဝင်လူတွေကြဲကြဲလောင်လောင်နဲ့ဝေဖန်နေတဲ့ကိစ္စကတစ်ဖုံစရတဲ့ကိစ္စမျိုးစုံကိုတမရ Trump တယောက်ရင်ဆိုင်နေရပါတယ်ထရမ်ပါဒီလိုအကြက်တဲမျိုးတွေကိုကြော်လွားလေးရှိခဲ့ပူပေမဲ့ဒီတခါတော့ရင်ဆိုင်ရပိုခက်ခဲလိမ့်မယ်ဆိုရယ်ဗီယိုသတင်းတော့ဂျမလုံးပြဖို့ထားတဲ့သတင်းကိုနားဆင်ကြည့်ပါခင်ဗျာစီးရီးယားနိုင်ငံကနေအမေရိကန်တပ်တွေကိုရုတ်သိမ်းဖို့အမိန့်ပေးလိုက်တဲ့ကိစ္စအတွက်သမ္မတဒေါ်နယ်ထရမ်တယောက်အင်ပီရိုမှာခုခံကာကွယ်ပြောကြားနေရပါတယ
် We were supposed to be there for 30 days we stayed for 10 years and it's time for us to come home without a policing agent
ကျွန်တော်တို့အဲ့ဒီမှာရက်30လောက်ပဲတက်ဆွဲဖို့ပါဒါပေမဲ့10နှစ်လောက်ကြာသွားပြီမို့အခုချိန်ဟာတက်တွေအိမ်ပြန်ရမယ့်အချိန်ဖြစ်ပါတယ်ကျွန်တော်တို့ဟာပတ်တရောင်နဲ့ကင်းဆောင်ရဲတွေမဟုတ်ပါဘူ
းနိုင်ငံရေးပြိုင်ဘက်ဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးပေးဖို့ယူကရိန်းသမ္မတကိုတောင်းဆိုခဲ့တဲ့ဆိုတဲ့စစ်ဆွဲချက်နဲ့သူ့ကိုတရားစွဲဆိုမယ့်ကိစ္စကိုလည်းသမ္မတ Trump ရင်ဆိုင်နေရပါသေးတယ
် Impeachment I never thought I'd see or hear that word with regard to me impeachment
သမ္မတကိုတရားစွဲမယ်တဲ့ဒီစကားလုံးကိုကျွန်တော်နဲ့ပတ်သက်ပြီးမြင်ရကြားလိမ့်မယ်လို့တခါမှမတွေးမိခဲ့ပါဘူး။သမရကိုတရားဆွဲမယ်ဆိုတဲ့စကားဟာတိတ်ကိုအယုတ်ဆိုးပါတယ်
။သူ့ကိုတရားဆွဲဖို့စုံစမ်းစစ်ဆေးနေတဲ့အခြေအနေအောက်မှာဒီမိုကရက်တီနဲ့ဆီးရီးယားကိစ္စအင်ပီရိုမှာဆွေးနွေးတော့လေအခြေအနေတွေကတင်းမာတဲ့တင်းမာလာပြန်ပါတယ်။ဆွေးနွေးတဲ့အထက်ဒီမိုကရက်အမတ်စတန်လေးဟိုယာလည်းပါပါတ
ယ်။ I have served with 6 presidents. I have been in many 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 meetings like this. Never
ကျွန်တော်ကသမရ6ယောက်လက်အောက်မှာတာဝန်ထမ်းဆောင်ခဲ့ပူးတာပါဒီလိုအစည်းအဝေးမျိုးတွေအကျဉ်းချင်းခါခါတက်ဖူးပါတယ်ဒါပေမဲ့သမရတယောက်ကသူ့နဲ့အာနာဒူရှိတဲ့ဥပဒေပြုအဖွဲ့ကိုဒီလိုမလေးမစားဆက်ဆံတာမျိုးကိုတော့တခါမှမကြုံခဲ့ဘူးပါဘူ
းရာဆွဲဆိုဖို့စုံစမ်းစစ်ဆေးနေတာဟာသမရထရန့်ပေါ်နိုင်ငံရေးဖိအားတွေပုံများလာစေတယ်လို့လေလာသုံးသပ်ကြပါတယ်ဒီလိုတရားစွဲဆိုဖို့တင့်မတင့်အငင်းပေါ်နေတဲ့နှစ်ဖက်စလုံးကလူလူသဘောထားကိုစောင့်ကြည့်နေတယ်လို့လည်း William Goldstone ကပြောပါတယ
် Republicans have to be very careful not to be seen as
ကောက်ကလုံးများနေတဲ့ကိစ္စကိုကောက်ွက်ပေးနေတယ်လို့ Republican တွေကိုလူလူကမြင်မသွားဖို့ Republican တွေအတွက်အရေးကြီးပါတယ်သမရဘာအမှားမှမလုပ်ဘူးဆိုပြီးကောက်ွက်ပြောဆိုနေမယ်ဆိုရင်သူတို့တွေ American လူလူနဲ့ကင်းကွာသွားပါလိမ့်မယ
်သမရ Trump ဟာသူ့ကိုယ်သူနိုင်ငံရေးဖျက်မြင်းဆိုပြီးအစကတည်းကဂုဏ်ယူပြောထားခဲ့သူပါတရားစွဲဆိုဖို့ကိစ္စအရှိန်မြင့်လာတာနဲ့အမျှပိုပြီးကြားရမြင်ရမယ့်ကိစ္စတွေရှိနေသေးတယ်လို့လည်းသမိုင်းပညာရှင် Barbara Ann Perry ကပြောပါတယ
် So far he has bombarded and exploded I guess I say all forms
အများလက်ခံထားတဲ့သက်မှတ်စံနှုန်းတွေအားလုံးနဲ့သမရ44ယောက်ထားခဲ့တဲ့ထုံတန်းစင်လာတွေကိုချိုးဖောက်ခဲ့ပြီးပါပြီ ဒီသမရအတွက်ဘာကမှစီးပောင်ကြော်တယ်လို့ထင်စရာမရှိတော့ဘူးလေ
Vanderbilt တက္ကသိုလ်က Thomas Walsh ကတော့တရားစွဲဆိုဖို့ကိစ္စဘယ်လိုအဖြေမျိုးပဲထွက်ထွက်တေချာတာတစ်ခုကတော့လူတွေအကြားသဘောထားပုတ်ကွဲလာဖို့ပဲရှိတယ်လို့မြင်ပါတယ်ဒီလိုသဘောထားကွဲပြားမှုတွေအငြင်းကုန်ဖြစ်မှုတွေအားလည်း2020သမရရွေးကောက်ပွဲအချိန်ကာလမှာပိုပြီးအရှိန်ရလာနေကြောင်းပါခင်ဗျာပြည်မြန်မာပိုင်းစီရဲ့စနေနေ့မနေ့တပိုင်းသတင်းတွေကိုစနေနေ့မနေ့ပိုင်းစီစဉ်တွေကိုကြီးညာနေရဖြစ်ပါတယ်ဆက်လက်ပြီးမြန်မာနိုင်ငံဆိုင်ရာသတင်းတစ်ပုဒ်ကိုလည်းနားဆင်ကြရပါမယ်မြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းဒေသအတွက်ကက်သလစ်သာသနာပိုင်ဘုန်းတော်ကြီးတစ်ပါးကိုရွေးချယ်ကြောင်းဗာတီကန်နန်တော်ကတောက်ကြနေမှာကြီးညာလိုက်တဲ့အတွက်ကက်သလစ်ရဟန်းတော်တွေကကြိုဆိုလိုက်ကြပါတယ် UWSC ဝါဒေသမှာအခက်အခဲတွေအကြားသာသနာပြုခဲ့တဲ့ဖုန်းတော်ကြီးလူကတ်စ်ကိုသာသနာပိုင်ရဟန်းအဖြစ်အခုလိုတာဝန်ပေးအပ်တဲ့အတွက်မြန်မာနိုင်ငံငင်းငင်းဖြစ်စင်မှာအတောက်ခူရလာလိမ့်မယ်လို့သုံးသပ်ကြပါတယ်ဒီအကြောင်းကိုညာဝင်းအောင်ကပြောပြမှာပ
ါရှမ်းပြည်မြောက်ပိုင်းကက်သလစ်သာသနာပြုလုပ်ငန်းတွေမှာဦးစီးဆောင်ရွက်ဖို့ဆိုပြီးလာရှိုမြို့အခြေဆိုင်ကက်သလစ်သာသနာပိုင်ဆရာတော်လောင်းအဖြစ် Father Lucas Dowser Jingfong ကိုပိုယန်မင်းဖရန်စစ်ကရွေးချယ်ခန့်အပ်လိုက်ကြောင်းအီတလီနိုင်ငံဗာတီကန်နန်းတော်ကအောက်တိုဘာ18တောက်ကြနေ့မှာကြေညာလိုက်တာပါလက်ရှိအချိန်ထိလာရှိုကက်သလစ်သာသနာပိုင်အဖြစ်တာဝန်ယူထားသူကဆရာတော်ဖိလစ်ဇာဟောင်းဖြစ်ပြီးတက်ပြည့်ပင်စင်ယူရမယ့်တက်တော်85နှစ်ပြည့်ကံနီးပြီမို့သူနေရာကိုဆက်ခံမဲ့နောက်ထပ်သာသနာပိုင်ဘုန်းတော်ကြီးတစ်ပါးကိုကြိုတင်ရွေးချယ်ရတာဖြစ်ကြောင်းအမေရိကန်နိုင်ငံအိုကလာဟိုမားပြည်နယ်ကကက်သလစ်ယဟန်တစ်ပါးဖြစ်တဲ့ရောဘတ်ကင်ဘုကရှင်းပြပါဗျာ။ဆရာ
တော်ဖိလစ်ဇာဟောင်းဟာရရောက်ဆက်ခံမဲ့ဘုန်းတော်ကြီးတွေကနှစ်ပါးသုံးပါးကိုဒီပြီးတော့မှသူကကိုရဟန်းမင်းကြီးကိုရုံးတော်ခင်ရတယ်။အဲဒီပြီးတော့မှရဟန်းမင်းကြီးရုံးရနေပြီးတော့လက်ရှိသာသနာပိုင်ဆရာတော်ဒီကိုယ်တိုင်ပြီးထားတဲ့ဒီရဟန်းဖုန်းတော်ကြီးသုံးပါးထဲရနေပြီးတော့သဘာဝရွေးချယ်ရမှာဆိုတော့ဒီတပည့်ဖုန်းတော်ကြီးသုံးပါးရဲ့ဒီငယ်ဘွားနေပြီးတော့လက်ရှိရှင်လူကြီးသူတို့ဘယ်လိုဖြစ်လာကြလဲ။ရဟန်းဖုန်းတော်ကြီးဒီနောက်ပိုင်းလဲရုံးကြီးရှင်တဲ့ကိုကျစ်တရားမှာအမှန်တရားတိုင်းဖိုက်ပြင်းတဲ့လူမျိုးအတွက်ပါလာပြီးအတွက်ဘယ်လောက်ထိသုံးဆောင်မှလုပ်နိုင်လဲဆိုတာအဲ့တော့သူကသောသာပြီတော့မှအဲ့ဆရာနေပြီးတော့အထိုက်တန်ဆုံးရဟန်းဘုန်းကြီးတပါးကိုသာသနာပိုင်ဆရာတော်ပြုရွေးချယ်ပို့လိုက်တယ်
။တက်တော်58နှစ်ရှိပြီဖြစ်တဲ့ဆရာတော်လူကတ်စ်ဟာဆယ်လစီယန်ခရစ်ယာန်ဂိုင်းဝင်တူဦးဖြစ်ပါတယ်။အဲ့ဒီဂိုင်းဟာလူမှုရေးအတွက်ကြိုးပမ်းလှုပ်ဆောင်မှုမှာတက်ကြွပြီးသာသနာပိုင်ဘုန်းတော်ကြီးအဖြစ်ရွေးချယ်ရမှာရှမ်းပြည်မြောက်ပိုင်းကစီပီဒုက္ခသည်တွေအရေးကူညီဆောင်ရွက်ချက်တွေလည်းထည့်သွင်းစဉ်းစားနိုင်ကြောင်းပင်ဆယ်ဗီးနီးယားပြည်နယ်ကဖာသာဂျွန်ဆိုင်းလွန်ကပြောပါတယ်။
ဒီတခြားကန်ဒီဒိတ်ဖက်ဆိုင်တော့လာရှိုးတာလာအတွက်ဟိုလုံလံကန်နိုင်တဲ့ကန်ဒီဒိတ်ကိုသူဦးစားပေးကြတာများတယ်ဒီကျွန်တော်အမြင်ပြောရရင်တော့ခြားနိုင်တာကဟို solution going up လာတဲ့ဖွင့်ဖြစ်တဲ့အတွက်ကြောင့်သူကလူမှုရေးပိုင်းမှာသူတို့ပုံပြီးအားတာနေတာဒီ solution going up ဖြစ်ဆိုမှတော့စပြေးတဲ့ရှေ့ဆောင်တဲ့ရှိတာပြောစပြေးဒုက္ခတွေနဲ့ကုမြာပိုင်းမှာရှိမှာပေါ့လေဆိုတော့သူတစ်ဖက်တစ်လားကနေသူတို့ဟိုလုံနိုင်တဲ့ဟိုအတိုင်းသာထိတော့သူလုတ်သွားပါလေဒါတော့ကျွန်တော်တို့ဖြစ်တည်ခံနေတဲ့အလုပ်တစ်ခုပဲ
ဆရာတော်လူကတ်စာ2012ကနေ2019အထိဝါပြည်နယ်ကိုသွားရောက်သာသနာပြုခဲ့သူဖြစ်ပါတယ်လက်နက်ကင်တွေအုပ်စိုးနေတဲ့ဝါပြည်နယ်မှာသာသနာပြုရတာကန့်သက်ချက်တွေရှိတယ်လို့ရောဘတ်ကင်ပူကပြောပါတယ
်ဟိုကန့်သက်ချက်တွေအများကြီးရှိတယ်ဘယ်လိုပြောမလဲတချို့သူတို့ဒီဝါပြည်ကဒီလူကြီးတွေကသာသနာပြုတွေလာလို့ရှိရင်မြေပြားလာတဲ့ဓာတ်ရှုပ်ကလာတဲ့ကျွန်တော်တို့ထင်တာကိုရအချိုတွေလာပါပေါ့အဲပုံစံနဲ့နိုင်ငံရေးနဲ့ဆက်နွယ်တဲ့စကားတွေမပြောရဘူးတော့အဲလိုတွေကိုအဲ့ပါကန့်သက်ချက်တွေများရှိတယ
်ဒါကြောင့်ဆရာတော်လူကတ်စ်ကိုသာသနာပိုင်ယဟန်လောင်းအဖြစ်အခုလိုခန့်အပ်မှုဟာမြန်မာနိုင်ငံညဉ့်ညံ့ရေးအတွက်လည်းတက်ဆိုင်နေတယ်လို့ရောဘတ်ကင်ပူကသုံးသပ်ပါတယ
်အဲ့မှာဝါဒီတာမှာရှိတဲ့ဝါလူမျိုးတွေနဲ့တော့ဒီတခြားမှုမှာပြရားတိုင်းတိုင်းနဲ့တော့လက်ရှိအစိုးရနဲ့ဒီကောင်လေးဒီတိုင်းတကောနော်ဦးတည်တော့မှဒီမိုကရေစီတိုင်းပြည်ပြောင်းဖို့ရတဲ့ဆိုတော့ညောင်မိုင်းချက်တွေရှိလို့ပေါ့နော်ဒီတော့အေတုံရှိတဲ့အဲ့ဒီဒါမှကိုယ်တိုင်သွားပြီးတော့မှသာသနာပြုခဲ့ပြီးတဲ့ရဟန်းမုန်တော်ကြီးတပါးကိုရာမင်းကြီးကအဲ့ဟာကိုအတိတ်ကထားပြီးတော့မှသူ့ရေးချက်တော့ကျွန်တော်လည်းထင်တယ
်1962မှာမွေးဖွားလာတဲ့ Father Lucas ဟာ1996ခုနှစ်မှာတိတ်ခါရရဟန်းဖြစ်လာခဲ့ပြီးရန်ကုန်တက္ကသိုလ်ကနေသမိုင်းဘာသာနဲ့ဘွဲ့ရခဲ့သူပါသမားကျန်းစာနဲ့ဘာသာရေးစာပေတွေအတွက်2003ခုနှစ်ဖိလစ်ပိုင်နိုင်ငံမှာပညာသွားသင်ခဲ့ပြီး2019ကနေအခုချိန်ထိပြင်ဦးလင်မျိုးကဆယ်လစီယန်ဒန်တရီကပီရာတင်နန်းကျောင်းကျောင်းဦးကြီးဖြစ်တာဝန်ယူနေသူဖြစ်ပါတယ် ဖာသာလူကတ်စ်နဲ့အတူဖိလစ်ပိုင်ကဘီရှော့ရီကာဒိုဘက်ကီနဲ့ပပူဝနယူဂီနီကဖာသာဂျွန်ဘော့စကိုအော်ရမ်တို့ကိုလည်းသာသနာပြုဆရာတော်တွေအဖြစ်ခန့်အပ်ခဲ့ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြတော်ရပါ။ကက်သလစ်ဖုန်းတော်ကြီးတွေပါကိုဗာတီကန်ကခံအပ်လိုက်တဲ့အတွက်မြန်မာနိုင်ငံမြောက်ပိုင်းမှာငြိမ်းချမ်းရေးရလာဖို့မျှော်လင့်ချက်တွေရှိနေကြမှာပဲရခိုင်ပြည်နယ်အတွင်းမှာတော့တည်ငြိမ်အင်းချမ်းမှုတွေကဆက်လက်လျော့နေနေပါသေးတယ်။စစ်ရေးပဋိပက္ခပြင်ခတ်နေစေရခိုင်ပြည်နယ်မြောက်ပိုင်းဒေသအတွင်းမှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားဘုံခွဲတိုက်ခိုက်မှုအပအဝင်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။အော်တိုဘလာ၁၈ရက်နေ့ကရသစ်အောင်မျိုးနယ်ချင်းခါလီကျေးရွာကွာလမ်ပေါ်မှာမြန်မာစစ်ရင်တန်းဘုံခွဲထိုက်ခတ်ခံရတယ်လို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါရယ်။အဲ့ဒီမတိုင်ခင်ရက်ကလည်းတောက်တော်မျိုးနယ်အတွင်းဘုံခွဲပစ်ခတ်တိုက်ခတ်မှုဖြစ်စဉ်မှာအရက်သားတွေထိခိုက်သေးဆုံးမှုရှိခဲ့တယ်လို့တပ်မတော်နဲ့ဒေသခံရော့သားတွေကဆိုပါရယ်။ရခိုင်ပြည်နယ်အတွင်းစစ်ရေးနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းထောက်နိုင်ကုန်းအင်ကသတင်းပေးပို့ထားပါရယ်ခင်ဗျာ။
ဟုတ်ကဲ့ပါရခိုင်ပြည်နယ်ရတိတ်တောင်မြို့နယ်မောင်သောငူမော်ကလန်ချင်းခါလီကျေးရွာတောင်ဘက်ရေကျော်သဏ္ဍာန်ကြီးမှာတပ်မတော်ရင်တန်းမိုင်းဆွဲတိုက်ခိုက်ခံရတယ်လို့ချင်းခါလီကျေးရွာသားတို့ကပြောပါတယ်
ရှင်ကလေးတောင်ပါရေကျော်သားဖိုက်မှာပေါက်တယ်လို့ပြောတယ်ဘာမှတော့အပါထိတိုက်လို့မရှိဘူးကာတူးကြီးတက်လာတယ်ကြားတယ်အဲ့တော့မိုင်းပေါက်တယ်လို့ပြောတယ
်ဘုံပေါက်ကွဲပြီးပြစ်ခတ်မှုအနေငယ်ရှိပေမဲ့ထိခိုက်မှုတစုံတရာမရှိဘူးလို့သူကဆိုပါတယ်ချင်းခါလီကျေးရွာတွင်လူဝေမှုကြီးကြပ်ရေးအဖွဲ့တွေရောက်နေစဉ်တွင်မိုင်းခွဲဖြစ်စဉ်ဖြစ်ပွားပြီးအငူမော်တောင်ဦးစီဒီဘက်မှာလည်းဒီမနက်ဘုံပွားကွဲမှုရှိနေတယ်လို့ရတိတောင်မြို့နယ်မြို့သားလှုပ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ
်။မနေ့ရှင်းနိုင်ရောက်မှရှင်ကာလီရော်ရဲ့တောက်ဖက်မှာဟိုတရားကလေးတစ်ခုရှိတယ်။တောက်ကြားချောင်းဖြတ်ပူးတဲ့တရားအဲ့ဒီနားမှာမိုက်ပေါက်တယ်လို့သိရတယ်။လာဝကတစ်ခုရောက်နေတော့ကြားတယ်။ဒီအငူမော်စစ်တပ်နားမှာအငူမော်ကုန်တန်းဆိုတဲ့ရွာရှိတယ်။အဲ့ဒီရွာရဲ့မြောက်ဖက်အဲ့ဒီတောက်ဦးဖရဆိုတာရှိတယ်။အဲ့ဒီတောက်ဦးဖက်မှာလည်းမိုက်ကလေးဖြတ်ပူးနေတယ်ပြောတယ်။
ဒီကနေ့မိုင်းပေါက်ကွဲဖြစ်စဉ်နဲ့ပတ်သက်ပြီးတပ်မတော်ပြောခွင့်ရတဲ့အေအေပြန်ကြားရေးတာဝန်ခံကိုမေးမြန်းရမှာမသိရှိသေးဘူးလို့ဆိုပါရယ်။မနေ့ကတော့ကြောက်တော်မြို့နယ်ဘင်းတောင်ကျေးရွာမှာတပ်မတော်စစ်ကြောင်းတစ်ခုမိုင်းခွဲတိုက်ခိုက်ခံရတယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးတွင်းမှုဘုံမှုချုပ်စွန်မင်းထွန်းကပြောပါရယ်
။ကျွန်တော်မနေ့ကနေ့လယ်တနာရီနဲ့တနာရီ9မိနစ်ကြားရမှာကျွန်တော်ကံပေါက်ရဲ့အစင်းမြောက်ဖက်မီတာ3000လောက်မှာအေအေကောင်းကျန်းသူအင်အားကျေဦးလာကရမူပိုင်ဆွဲပြီးတမ်းမော်ဖေကြောင့်ကိုတိုက်ခိုက်ခဲ့တာရှိတယ်။ကျွန်တော်ပြန်တဲ့ပြစ်ခတ်တော်ရန်သူကနောက်ဆက်ဆုံးသွားတယ
်။မိုင်းခွဲခံရပြီးပြစ်ခတ်မှုကြောင့်ဒိန်းတော်ရွာသားတို့ဦးထိခိုက်တန်ရရရှိခဲ့ပြီးအပေါင်းဝရွာသားတို့ကလည်းတိတ်ဆုံးခဲ့တယ်လို့အပေါင်းဝကျေးရွာသားတို့ကဆိုပါတယ
်။စားကြဥကတော့ဘုံပေါက်တယ်လို့ပြောပါတယ်။နောက်ပြီးတော့ဟိုလက်နေကြီးလက်နေကြီးတိုက်ခိုက်တယ်လို့ကြားပါတယ်။ဟိုရွာသားတွေကြောက်အားတကြီးနဲ့ခုံကြီးကြောက်မှဓမာယုံမှပြပြဝဲနေကြပါတယ်။အဲ့မှာလက်နေကြီးတလုံးလာထိမှန်ပြီးတော့အသာရောက်ကြတဲ့ဥရဲ့မင်းမတူဦးလေအဲ့ဒီရောက်ပါမှာလင်းနေကြီးအစတွေကထိပါတယ်မင်းကကျွန်တော်တို့အပေါင်းအားကပေါ်လူမင်းရက်ွက်ကပေါ့ရှီခေါ်ထွင်းအင်းများဆိုတဲ့အရဲသားတို့ပြေဆုံးသွားပါတယ်ဥမာညာဖားလက်မောင်းလေးကျိုးတော့ပါတယ်နောက်ပြီးတော့ညာဖားခြေထောက်လေးကျိုးတော့တယ်ဖိုးရောက်တင်ရွေးလေးမေးနေတယ်အကိုရ
တမရော်ကနေလမ်းပြပြခေါ်ထားတဲ့အပေါင်းအားကြီးရွာသားတည်ဆုံးမှုမှာတန်တရားဖြစ်စရာအနေထားရှိနေတယ်လို့ရွာသားတွေကပြောဆိုနေတယ်လို့တမရော်ဘက်ကတော့အေးအေးထောင်ထားတဲ့မိုင်းကြောက်လို့တမရော်သတင်းမှန်ပြန်ကြားရေးတွင်းမှုဘုံမှုချုပ်စုံမင်းထွန်းကပြောပါတယ
်။မိုင်းကွဲတဲ့နေရာကငါးပေတော့กว่ามาပဲ။ပေါ့ဝါကြီးပါมาကြီးဥထုံးအေးက42မိနစ်ဟိုကျွန်တော်တို့သူ့အလောင်းကိုတွေးကြည့်တယ်။နောက်မှာတော့ဥကောင်းမှာနောက်ပြီးမှာမိုင်းစာဝင်ထားတာတွေ့ရတယ်။လက်ပြင်မှာလည်းမိုင်းစာဖောက်ဝင်ထားတယ်။ညာဘက်ပေါင်ပါတယ်။မိုင်းစာဖောက်ဝင်ပြီးပြေးဆုံးနေတာတွေ့ရပါတယ
်။မနေ့ကလည်းမြောက်ဥမြို့နယ်တိန်ညူကျေးရွာဘက်ကတမရော်ယာယီထောက်ဖို့စခန်းတစ်ခုကိုအေးဘက်ကတိမ်ပန်ရရှိခဲ့တယ်လို့အေးပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။မြောက်ဦးမျိုးနေတညိုနောက်မှာရှိတဲ့ဒီဗမာစစ်တပ်ရဲ့ဒီထောက်ပို့စခန်းကိုကျွန်တော်တို့ရခိုင်တပ်တော်ကနေပြီးတော့ဒီတိမ်ပိုက်ခဲ့တာရှိတယ်။ဒီမှာတော့ဒီလက်နေခေယံဒီစစ်အုံဆောင်စာရွက်စာတမ်းနောက်ရိတ်ခါပစ္စည်းတွေကိုတင်းစီရမိခဲ့တာရှိတယ်ဗျ။
တမတော်ပြောခွင့်ရဘူမှုချုပ်စော်မင်းတို့ကဒီသတင်းမှန်ကန်မှုမရှိဘူးလို့ပြောပါတယ
်။ဒါကမြင်တာမရှိပါဘူးဗျ။ကျွန်တော်ကြည့်ထားတော့မနေ့ကထိတော့မရှိဘူး။
ဒီကနေ့မှလည်းဘုံညိုးမြို့နယ်မြောက်ဖက်အောင်မြကျော်ကျေးရွာတစ်ဝိုက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားနေဆဲဖြစ်ပြီးတိုက်ပွဲချိန်တွေကိုမသိရသေးဘူးလို့အေအေဘက်ကပြောပါရယ်။မနေ့ကတရက်ထဲမှာပဲရခိုင်ပြည်နယ်မြောက်ဦးဘုံညိုးကြောက်တုံနဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်တို့မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြောခွေရခိုင်တုခကပြောပါရယ်။ရခိုင်ပြည်နယ်တွင်တိုက်ပွဲတွေနဲ့အတူဘုံခွဲတိုက်ခိုက်မှုဖြစ်စဉ်တွေဟာဆက်တိုက်ဖြစ်ပွားနေပါရယ်။အောက်တိုဘာ15ရက်နေ့ကမင်းပြမြို့နယ်ကန်းညီကျေးရွာနီးမှာမိုင်းထောင်နေတဲ့အေအေဖွဲ့ဝင်တို့နဲ့ကြောက်တော်မြို့နယ်စစ်အောင်ကျေးရွာနီးမှာဘုံထောင်နေတဲ့အေအေဖွဲ့ဝင်တို့ကိုမြန်မာစစ်တပ်ကနေတွေ့ရှိပြီးအသေးဖမ်းဆီးရမိတယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။တပ်မတော်ရဲ့သတင်းထုတ်ပြန်ချက်ပေါ်မှာရခိုင်လက်နက်ကိုင်အေအေဖွဲ့ပြောခွင့်ရကညှင်းဆူထားပါတယ်ခင်ဗျာ
။နိုင်ကုန်းအင်ရဲ့သတင်းပေးပို့ချက်ပါ ဆက်လက်ပြီးနိုင်ငံတကာသတင်းတစ်ပုဒ်ကိုနားဆင်ရပါမယ်ဒီသတင်းပတ်ဟောင်ကောင်စံပြပွဲတွေကိုကြည့်ရင်နှစ်ဖက်လုံးက82နေကြတယ်ဆိုတာတွေ့နေရချိန်မှာပဲဒီဘက်တဲ့သတင်းပတ်ကုံစံပြပွဲတွေကအချိန်20မြောက်တော်မှာဖြစ်ပါတယ်ဟောင်ကောင်အစိုးရကိုတောင်းဆိုထားတဲ့အချက်၅ချက်ကိုအလျှော့မပေးဘူးလို့ဆန္ဒပြသူတွေကပြောတယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကလည်းလက်ရောမှာမဟုတ်ဘူးလို့ပြောထားပါတယ်။နှစ်ဖက်အခြေတင်ဖြစ်နေတဲ့အကြောင်းအနီတာပါဝဲလ်ဟောင်ကောင်ကနေပြပုတ်ထားတဲ့သတင်းလောကကိုကိုကျော်ကျော်သိန်းကပြောပြပါမယ်ခင်ဗျာ
။ဟောင်ကောင်မှာသတင်းပတ်ကုံနိုင်အစိုးရဆန့်ကျင်ရေးဆန္ဒပြပွဲကြီးတွေလှုပ်လာတာဒီသတင်းပတ်ကုံဆိုရင်အချိန်20ပြည့်တော်မှာဖြစ်ပြီးအစိုးရဘက်ကရောဆန္ဒပြသူတွေဘက်ကပါမလျှော့ကြသေးပါဘူး။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဆန္ဒပြပွဲတွေကိုရင်ဆိုင်အန်တုနေတာကြောင့်သူနှုတ်ထွက်ပေးဖို့ပါတောင်းဆိုလာကြပါတယ်ဆန္ဒပြသူတွေကလည်းသူတို့ရဲ့တောင်းဆိုချက်၅ချက်ကိုဆက်ပြီးတောင်းဆိုနေစေပါတောင်းဆိုထားတဲ့ထဲမှာမဲပေးနိုင်တဲ့အရွယ်ရောက်သူတိုင်းမဲပေးခွင့်ရဖို့ရဲတပ်ဖွဲ့ရဲ့အင်အားသုံးနှိမ့်နှင်းမှုကိုစုံစမ်းစစ်ဆေးဖို့ဆန္ဒပြသူတွေကိုလူငင်းချမ်းသာခွင့်ပေးဖို့နဲ့ဟောင်ကောင်မှာဖမ်းဆီးထားသူတွေတရုတ်ပြည်မှာကြီးမှာအမှုရင်ဆိုင်ရေးလွှဲပြောင်းပေးဖို့ရမယ့်ဥပဒေကိုလုံးဝရုပ်သိမ်းရေးလို့ပါဝင်ပါတယ်ဇွန်လကလေးကစလို့စစ်တိုက်လို့ဆန္ဒပြတောင်းဆိုနေကြတာဖြစ်ပြီးတောက်ကြနေကဆိုရင်ဗန်နောင်ကိုကြီးဆိုင်ရာအချက်ချနေရမှာလူတထောင်ကျော်ဆန္ဒပြတာကြောင့်ရင်အသွာအလာတွေရပ်ဆိုင်းကုန်ပါတယ်ခွင့်ပြုချက်မဲ့ဆန္ဒပြဝယ်တွေမလုပ်ဖို့နဲ့လူလူစုဝေးဝဲတွေအတွင်းမျက်နှာကိုဖုံးအုပ်တဲ့အကာအကွယ်တွေမတက်ဖို့ရဲတပ်ဖွဲ့ကညွှန်ကြားထားပါတယ်တဘောအလုံးဟောင်ကောင်မှာနေလာတဲ့ Mrs. Ho ဆိုသူအမျိုးသမီးကြီးကသူဟာဇွန်လကလေးကဆန္ဒပြဝယ်တွေမှာပါဝင်လာတာဖြစ်ပြီးဟုတ်သူရေမှုလမ်းကစစ်စက်ညှိနှိုင်းလာတဲ့အထိရပ်မှာမဟုတ်ဘူးလို့ပြောပါတယ
် So it's just not responding at all. We have all these five combined demands but not one of them.
သူကလုံးဝကိုမတုံ့ပြန်တာပါ။ကျမတို့ကအချက်၅ချက်တောင်းဆိုထားပြီးဥပဒေချမ်းကိုရုပ်သိမ်းတာကလွဲလို့ဘာကောမှမလက်ရောသေးပါဘူး။တခြားတောင်းဆိုချက်၄ချက်ကလည်းတိတ်ကိုအရေးကြီးပါတယ်။တောင်းဆိုချက်၅ချက်စလုံးဟာအရန်ကိုအရေးကြီးပါတယ
်။ခေါင်းဆောင်ရဲလို့တတ်တမမတ်မရှိတဲ့ဒီဆန္ဒပြပွဲတွေမှာလူငယ်တွေအဓိကပါဝင်နေကြတာပါလက်ရှိအချိန်ထိအဖမ်းခံရသူပေါင်း 2200 ကျော်ထဲမှာအသက်18နှစ်အရွယ်လူငယ်က3ပုံတပုံပါပါတယ်ဆန္ဒပြကြောင်းသားတူဖြစ်တဲ့ Ambrose က
We really see that a Carrie Lam is like she is trying to
Carrie Lam ကကျွန်တော်တို့ဟောင်ကောင်သားတွေကြောက်တော့အောင်လို့ကိုစ조사နေတာပါဒါပေမဲ့အဲ့လိုလုပ်တာဟာကျွန်တော်တို့ကိုပိုဒေါသထွက်စေပြီးကျွန်တော်တို့ဘယ်တော့မှလက်လျှော့မှာမဟုတ်ဘူးဆိုတာသူ့ကိုပြောဖို့ဆန္ဒပြဝဲတွေမှာပို့ပြီးပါဝင်လာစေချင်မှာပဲဖြစ်ပါတယ
်။ဒါဆိုရင်ဘယ်အခြေအနေကဆန္ဒပြပွဲတွေကိုရက်စီမှာပါလဲ။စီးပွားရေးလုပ်ငန်းရှင်တူဦးဖြစ်တဲ့ Mr. Ho လို့ဆန္ဒပြသူတွေပေးတဲ့အဖြေကတော့အားလုံးတထက်သေးပါပဲ
။ Five demands and the six demand is
တောင်းဆိုချက်၅ချက်ကိုလိုက်လျှော့ရပါမယ်။နံပါတ်6တောင်းဆိုချက်ကတော့ရဲတပ်ဖွဲ့ကိုပြန်ပြီးဖွဲ့စည်းရပါမယ်
။အုပ်ချုပ်ရေးမှူးလမ်းကတော့ဘယ်တောင်းဆိုချက်ကိုမှလိုက်လျော့မှာမဟုတ်ဘူး။အထူးသဖြင့်ရဲတပ်ဖွဲ့နဲ့ပတ်သက်တဲ့တောင်းဆိုချက်ကိုလည်းရောမှာမဟုတ်ဘူးလို့ဒီသတင်းပတ်အတွင်း Facebook ကနေတိုက်ရိုက်ထုတ်လွှင့်ချက်တခုမှာပြောထားပါတယ်။ရဲတပ်ဖွဲ့ဟာတိတ်ကိုလိုအပ်နေတဲ့အများပြည်သူဘေးကင်းလုံခြုံရေးကိုလှုပ်ဆောင်နေတာလို့ကာကွယ်ပြောဆိုပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ဆန္ဒပြပွဲတွေမှာတွေ့ခဲ့ရသလိုပဲရဲတပ်ဖွဲ့ဟာမျက်ရည်ရိုပုံးတွေ၊ရာဘာကြည့်တွေအပြင်တစ်ခါတစ်ခါကြည်အစ်စ်တွေကိုပါတုံးပြီးတော့နှိမ်နင်းဖြိုခွဲခဲ့တာပါ။ဒီသတင်းပတ်ကမှနောက်ထပ်ဆန္ဒပြပွဲတွေလှုပ်ဖို့စီစဉ်ထားသလိုနောက်လာမယ့်သတင်းပတ်တွေမှာလည်းဆက်ပြီးဆန္ဒပြသွားကြအောင်ပါပါနှစ်ဖက်စလုံးကကိုရွေးချယ်ထားတဲ့လမ်းအတိုင်းဆက်လျှောက်သွားဖို့အခိုင်အမာပြောထားကြတာနဲ့အမျှစိတ်ဆက်ညှိနှိုင်းပြီးပြည်လည်မဲ့အခြေလက္ခဏာမျိုးအနှိမ့်ဆုံးလက်ရှိအချိန်မှာတော့မတွေ့ရသေးပါဘူးခင်ဗျာ
ကိုကြကြသိန်းပြောပြသွားတာပါ VOA ကိုအီးမေးလ်ကတဆင့်ဝေဖန်အကြံပြုလိုတဲ့ဒီသချင်းတောင်းကျင်ကြရတဲ့ဆိုရင် burmese@voanews.com ကိုဆက်သွင်းနိုင်ပါတယ်မကြခင်ထုတ်လွှင့်မဲ့ဒုတိယနိုင်ဝက်စာအစီအစဉ်တွေမှာအမျိုးသမီးကဏ္ဍနဲ့သိပ္ပံနည်းပညာအစီအစဉ်တွေကိုလည်းနားဆင်နိုင်ကြပါရခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
Namaste ji mane 6 nai kwe shi ba bi. VOA American tan ga sne ni minute pai let shi thon lwin pe ni de season rue ko mane 9 nai thi line to meter 24, line to meter 40, line to meter 51 do pyin line lap meter 190 kHz 1905 ru ka ne na sin nai ba de. အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်စာနဲ့အတူအမျိုးသမီးကဏ္ဍတွေကိုနှာစင်ကြရပြီးသိပ္ပံနဲ့နှီးပညာကဏ္ဍမှာတော့
ရေးခင်းပြီးတဲ့နောက်ပိုင်းမှာအဲ့လိုစီမင်းစည်းကမ်းနေတဲ့လိုင်စင်နေနဲ့ယူပြီးတော့ထုတ်သုံးလာတာမရှိတော့ဘူးဗျ။ဘာလို့လဲဆိုတော့အဲ့ဒီ British က1939ခုနှစ်မှာမြေအောက်ရေဥပဒေပြဋ္ဌာန်းပြီးတော့
ရန်ကုန်မြို့မြေအောက်ရေသုံးဆွဲမှုဆိုင်ရာသုံးသပ်ဆွေးနွေးထားတာကိုလည်းနားဆင်နိုင်ပါတယ်ဒီလိုအစီအစဉ်တွေအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုမူလဆောင်ပါရှင်ရဲ့အဘော်မပြတ်ဒေါက်ခင်မျိုးတက်နဲ့အမအီတန်စင်တို့ကကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီခင်ဗျာ
Unicode စနစ်ပြောင်းလိုက်ခြင်းဟာမြန်မာနိုင်ငံအတွက်ကမ္ဘာကိုရရဲ့တစိ့တစ်ပိုင်းဖြစ်ဖို့အခွင့်အကောင်းတစ်ရက်ဖြစ်တယ်ဆိုတဲ့ကောင်းစင်နဲ့ Changia Hua ကasia.nikkei.com မှာအော်တိုဘာလ16ရက်နေ့မှာရေးထားတာကိုဖတ်ရပါတယ်။ကမ္ဘာတဝန်းတပြေးညီသုံးနေတဲ့ Unicode စနစ်ကြောင့်ကြီးထွားလာနေတဲ့အင်တာနက်ဈေးကွက်ကိုမြန်မာနိုင်ငံဝင်နိုင်ဖို့အခွင့်အလမ်းရလာတယ်လို့ဆိုပါတယ်။အော်တိုဘာလ10ရက်နေ့ကစပြီးတော့ Unicode စနစ်ကိုတရားဝင်စတင်ပြီးတော့အသုံးပြုလိုက်တာကြောင့်အစိုးရလုပ်ငန်းတွေပုံပုံပြီးတော့အဆင်ပြေချောမွေ့စွာတုံးလာနိုင်တယ်လို့ကမ္ဘာနည်းပညာကုမ္ပဏီကြီးတွေဝန်ဆောင်မှုတွေကလည်းပို့ပြီးတော့လွယ်လွယ်ကူကူအသုံးပြုနိုင်မယ်လို့ဆိုပါတယ်။မြန်မာနိုင်ငံစိုးဦးတီထွင်သူတွေကလည်းပြပဈေးကွက်မှာလုပ်ငန်းလုပ်ကြရတာပို့ပြီးတော့အဆင်ပြေလာလိမ့်မယ်လို့ဆိုပါတယ်။အင်တာနက်သုံးစွဲသူအများစုကစော်ကြီးစနစ်ကိုအသုံးများလာခဲ့တာဖြစ်ပါတယ်။ကမ္ဘာနည်းပညာကုမ္ပဏီကြီးတွေဖြစ်တဲ့ Huawei, Samsung နဲ့ Facebook တို့မှာ Unicode ကိုစော်ကြီးစနစ်ကိုနှစ်ခုစလုံးသုံးနိုင်အောင်လို့လောလောဆယ်မှာလုပ်ပေးတယ်ဆိုပေမဲ့လည်းတခြားလုံးစော်ကြီးနဲ့ရေးလာတဲ့ website, internet စာမျက်နှာတွေအားလုံးကိုပြန်ပြင်ပို့ကတော့အခက်အခဲရှိတယ်လို့ဆိုပါတယ်။2017ခုနှစ်တုန်းကမြန်မာနိုင်ငံလူဦးရေ100ခန့်လုံးပဲအင်တာနက်သုံးခဲ့တာဖြစ်ပေမဲ့2019မှာတော့31000ခန့်လုံးထိတိုးလာခဲ့ပါတယ်။ Unicode ပြောင်းလိုက်တာကမြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းကိုအထောက်အကူပြုတယ်လို့ဆိုပါတယ်။နည်းပညာကဏ္ဍမှာလည်းဒီပြင်းညီသုံးနေတဲ့စနစ်မရှိခင်တုန်းကအခက်အခဲကြုံခဲ့ရတဲ့အကြောင်း Google မှာမြန်မာတွေအတွက်တီးတဲ့ application မရှိရနဲ့တာတကပေးပြီးတော့ရေးသားထားပါတယ်။ 5G မြန်နှုန်းမြင့်အင်တာနက်လိုမျိုးစနစ်ကိုတရုတ် Huawei ကုမ္ပဏီနဲ့တွဲပြီးတော့မြန်မာအာဏာပိုင်တွေကလုတ်ကင်တဲ့အခါမှာလည်းအထောက်အပံ့ရေးဆိုရတယ်။နိုင်ငံတကာကုမ္ပဏီတွေနဲ့ဖက်ဆက်လုတ်ကင်တဲ့အခါမှာဒိုင်းရိုက်ဘာသာပြန်တဲ့စနစ်မရှိခဲ့ပေမဲ့လည်းအခု Unicode စနစ်နဲ့ကြတော့ပို့ပြီးတော့အစီအပြေလာတယ်လို့ဆိုပါတယ်။မြန်မာအစိုးရနဲ့မြန်မာစီးပွားရေးအတိုင်းအဝိုင်းနဲ့ Cyber Internet အတိုင်းအဝိုင်းကလည်း Unicode ပြောင်းတဲ့အသုံးပြုမှုအောင်မြင်လာအောင်လို့ဝိုင်းဝန်းပြီးတော့လှုပ်ဆောင်ရမယ်လို့တိုက်တွန်းထားတာကိုကောက်နှုတ်ပြီးတော့တင်ပြလိုက်ရပါတယ်ရှင်
။ American ပြည်ထောင်စုမှလက်ခံမဲ့ဒုက္ခတဲ့အရေးအတွက်ကိုအစိုးရကရှော့ချလိုက်တာနဲ့ဒုက္ခတွေပြန်လည်နေရာချထားရတဲ့အတွက်မြို့ပြဆိုင်ရာလုပ်ငန်းတွေအပေါ်မှာဘလို့တက်ရောက်မှုရှိနေတယ်ဆိုတော့ကိုအင်ဒီယားနာပြည်နယ်ဖော့ဒ်ဝင်းမြို့ကအောက်တိုဘာ18ရက်နေ့ထုတ် The Journal Gazette စာဆောင်မှာဆောင်းပါရှင် Brian Francisco ရေးထားတာကိုတင်ပြပါရစေ2019ဘတ်ဂျက်နှစ်အတွင်းဖော့ဒ်ဝင်းမှာဒုက္ခတွေ208ဦးကိုပြန်ပြီးနေရာချထားပေးခဲ့ပေမဲ့အမေရိကန်နိုင်ငံကလက်ခံမဲ့ဒုက္ခတွေအရေးအတွက်ကိုသမ္မတ Donald Trump ကရှော့ချနေတာကြောင့်နောက်နှစ်မှာတော့ဂုတဲ့ပိုးပြီးနေသွားနိုင်တယ်လို့ဆိုပါတယ်။ဒါအပြင်ပြည်နယ်တွေမှာလက်ခံရမယ့်ဒုက္ခသည်တွေကိုနိုင်ငံခြားရေးဌာနကအောက်တိုဘာလ1ရက်နေ့မှာစပြီးပေးပို့ရမှာဖြစ်ပေမဲ့လလည်းရောက်လာတဲ့အထိမပို့သေးဘူးလို့ဒုက္ခသည်ပြန်လည်နေရာချထားရေးဆိုင်ရာတာဝန်ခံတဦးကပြောပါတယ်။အရင်သမ္မတတွေဖြစ်တဲ့ George W. Bush နဲ့ Barack Obama တို့လက်ထက်တွေကဒုက္ခသည်အရေးအတွက်က9000နဲ့10000ကျားလက်ခံခဲ့ပေမဲ့သမ္မတ Trump တက်လာချိန်မှာတော့2019ခုနှစ်မှာ5000 2018မှာ4000ကျွဲ2019ခုနှစ်မှာ3000နဲ့လာမယ့် 2020 မှာတော့ 18000 ထိပဲလက်ခံဖို့လုပ်ခဲ့တာပါ2019မှာအင်ဒီယားနာပြည်နယ်ဖော့ဒ်ဝင်းမြို့ကိုရောက်လာတဲ့ဒုက္ခသည်ပေါင်း208ယောက်ထဲမှာမြန်မာက186ယောက်ပါတယ်လို့နောက်ထပ်ဒုတိယအတုံးမှာထပ်ရောက်လာတဲ့86ယောက်ထဲမှာတော့မြန်မာ90ပါတယ်လို့ဖော့ဒ်ဝင်းဒုက္ခသည်ပြန်လည်နေရာချထားရေးဆိုင်ရာCatholic Parahita အဖွဲ့ Director ဦးငင်းချမ်းရဲ့ပြောကြားချက်ကိုပါဖော်ပြထားပါတယ်။အခုလိုဒုတိယအတုံးမှာမြန်မာမိသားစုအရေးအတွက်တိုးလာတဲ့အတွက် Fort Wayne ကမြို့နယ်တချို့မှာအင်္ဂလိပ်စာသင်တန်းသားဥယျာဉ်ပိုးပြီးတိုးလာတယ်လို့ကျောင်းတာဝန်ခံတွေကပြောပါတယ်။ဒုက္ခတဲ့မိသားစုတွေရဲ့ပညာသင်ကြားရေးကအစဥယျာဉ်အခြေကျရေးအပါအဝင်သူတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့အတွက်ရောက်လာတဲ့ဒုက္ခတဲ့အရေးအတွက်ပေါ်မူတည်ပြီးဒေသရင်းမြို့နယ်တွေကတာဝန်ခံတွေကဖြည့်ဆည်းပေးနေတယ်လို့လည်းရေးသားထားပါတယ်။
တော်ရရှိများရှင်လာမယ့်2020ပြည့်ရွေးကောက်ပွဲမှာပါတီထက်ကိုယ်စားလှယ်လောင်းရည်အရေးချင်းကိုကြည့်ပြီးနည်းပေးကြဖို့အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရည်မှန်းနေပါတယ်အဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့ NLD အနေနဲ့ရွေးကောက်ပွဲမဟာဗျူဟာတစ်ကိုသာလက်တွေ့ကျင့်သုံးခဲ့မယ်ဆိုရင်လာမယ့်ရွေးကောက်ပွဲမှာဘယ်လိုရလဒ်တွေထွက်ပေါ်လာနိုင်တယ်ဆိုတာ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်မဲဆန္ဒရှင်တွေအနေနဲ့ကိုယ်စလေရီရဲ့ရွေးချယ်လိုက်ရွေးချယ်ရမယ်ဆိုရင်ဘယ်လိုလူမျိုးတွေကိုရွေးချယ်ခြင်းကြပါသလဲဆိုတာကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရရှင
် VOA American တိုင်းရဲ့တိုက်ရိုက်လေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေနေ့ညပိုင်းအစီအစဉ်တွေမှာတပတ်ကုန်နှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ကြဖို့ကိုလည်းတခါတည်းဖိတ်ခေါ်ပါရစေ။အခုတော့ဒေါ်လာလက်တန်းစီစဉ်ပို့ချပေးထားတဲ့ American Style EDM အသုံးအင်္ဂလိပ်စာသင်ခန်းစာကိုပြန်လည်တင်ဆက်ပေးပါမယ်ခင်ဗျာ
။ဒီကိမနဲ့ကျင်ပြမယ် EDM အသုံးကတော့
Lend me your ear
ဖြစ်ပါတယ်။စာလုံးပေါင်းက L E N D Lend ကငါတာME me ga chino chima Y-O-U-R Your thin e E-A-R Ear ga Na su ro Skabait kun ye Thay yai Thibay ga ro Shin yai na gu Chima gu Nga ba bo Degay ro Na de phe gu Phyat bi Nga ram ho phe EDM su re Tvabai Thibay ga Lutu u Yin phwe na Machi na chet dwe gu Pyo ra gu Cheng bi bi Na thang si chin na gu Su lo da phit ba de ခါဒီယန်လေးရင်ထဲမှာခံစားရတာကိုကိုယ့်ရင်ထဲမှာပဲမထားတော့ပဲဖွင့်ပြောလိုက်ရရင်တက်တာတယ်လို့ယူဆရတဲ့အချိန်မျိုးတွေမှာအခုလိုတူးဥကိုနားထောင်စီခြင်းနဲ့သဘောရှိပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Mary please lend me your ear as I have to tell you about my problems I need to ask your advice too
Mary ကိုပြောတာကိုတစ်ချက်လောက်နားထောင်ပြပါလားကို့ရဲ့ပြဿနာတွေကိုပြောပြချင်လို့ပါအကြံဉာဏ်လေးပေးပါလို့တောင်းချင်ပါတယ်လို့အသေးပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Mary please lend me your ear as I have to tell you about my problems I need to ask your advice too
ကိုပြောပြချင်တာကိုနားထောင်ပြပါရင်ဖွင့်တာကိုစိတ်ရှိရှိနဲ့နားထောင်ပြပါဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
Lend me your ear
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်ရဲ့ American Style မနက်ခင်းအင်္ဂလိပ်စာသင်ခန်းစာဖြစ်ပါတယ်အခုဆက်လက်ပြီးအမျိုးသမီးကဏ္ဍကိုနားဆင်ရပါမယ်ဆရာတက်သမီးငယ်လေးနဲ့တူအမေရိကန်ပြည်ထောင်စုကိုမလေးရှားနိုင်ငံကတဆင့်ဒုက္ခသည်တွေအဖြစ်ပြောင်းရွှေ့ရောင်းဝယ်ရောက်လာသူမြန်မာနိုင်ငံမှာအင်္ဂလိပ်စာဆရာမဖြစ်ခဲ့ဘူးသူမတ်လလဆန်ဟာအခုနယူးယောက်မြို့ NYPD ရဲ့ဌာနမှာရင်စည်းကမ်းထင်းသေးရဲရာရှိဖြစ်တာဝန်ထမ်းဆောင်နေပါတယ်။မတ်လလဆန်ရဲ့သမီးဟာလည်းအမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်ဖို့အစ်မင့်လုပ်ငန်းခွင်သင်တန်းတက်နေပါတယ်။2015ခုနှစ်ကစလို့အမေရိကန်ပြည်ထောင်စုကိုရောက်ရှိခဲ့ပြီးနောက်မိခင်ကရဲဝန်တန်းသမီးကအမေရိကန်စစ်သားအဖြစ်ရှောက်လန်းနေတဲ့မလလဆန်တို့သားမိနှစ်ဦးရဲ့ကြိုးစားအထောက်အမှုတွေနဲ့အတူမြန်မာအမျိုးသမီးတွေရဲ့စမ်းဆောင်ချက်တွေအကြောင်းဒီသတင်းမှတ်ရအမျိုးသမီးကဏ္ဍမှာမတ်စုမွန်ကတင်ပြပေးထားပါရခင်ဗျာ။
because it only serves to make me more determined to achieve my final goal.
Okay, Malala Sango, Tika Mijin Nagaro, D American Birangzugo, Malaysia Ningani de Semono, Yangshu Yaoshi Lare Chema, D Mayala Kema, Yo, Jotin Pien Semuri Pari Locale, now we don't Pajang the New York Mugu or UHP Kele, now we don't the Yaoshi Lare, Dreson de Debo Mabono, Palumia Jinsai Piatangele, Rali in Shimjabi Bashi.
โอเคอ่าอม่าอนี่เนี่ยมาเลเซียมาတော့ဒီအမားတော့လာတာရက်ဖြူဂျီစတေတပ်စ်နဲ့လာတာဟုတ်အဲ့တော့ရက်ဖြူဂျီတမားတွေတက်လို့ရတယ်အကြောင်းတစ်ခုမှာသမီးလေးတော့အမအကြောင်းတက်ခိုင်းခဲ့တယ်စိတ်သက်ရေးပိုင်းမှာတော့အမကိုအမပြင်ဆင်ခဲ့တယ်ဘာဖြစ်ဆိုဟိုရင်ဆိုင်ရမယ့်ဟာတွေကဘယ်လိုကြုံတွေ့လာမလဲနောက်အမစိတ်သက်ခိုင်းပြီးသားလူတယောက်ဖြစ်တဲ့အတွက်ကြောင့်အမအတွက်ကတော့တိတ်ပြီးတော တော့အမညီတော်ကိုရွေးချယ်တယ်။အမတို့မလေးရှားမှာဆိုရင်တခြားစိတ်တွေကိုပဲဒီလိုချူချီပြသွားကြတယ်။ဒါပေမဲ့အမတယောက်ထဲသားကခေါင်းမစားနဲ့အမညီတော်ကိုလာခဲ့တယ်ပေါ့နော်။အာနယူးယောက်ရောက်ရောက်ချင်းဒီလောင်းအန်လန်မှာအမတို့အတိဟောင်းအိမ်မှာအမတို့သားမင်းများနှစ်ပတ်နေခဲ့တယ်။အဲ့ဒီမှာလည်းအဲ့အတိဟောင်းကအမတို့သားမင်းများကိုတောင်းတင်မှာဆိုးလို့ညံ့ညံ့ပြောင်းစီဖြစ်နေ။အဲ့အဲ့ဒါတော့အမရဲ့ပထမဦးဆုံးအမခံစားရတဲ့ဟာပေါ့။အမတို့ကဒီ Queens မှာပေါ့နော်။အခန်းလေးတစ်ခန်းကိုအမတို့စမှားလိုက်တယ်ပေါ့ညီမရဲ့။ပထမဦးဆုံးရင်ဆိုင်ရတာတော့နေရာဒေသပေါ့နော်။အဲ့ညရအတော့အလာအရင်အခက်ခဲရှိရမှာတို့မသိဘူးမသိရခါကျတော့အမတို့မှာဘယ်ရမစိုးသွားခြင်းညပုံကိုအသုံးပြုပြီးအမတို့နှစ်ယောက်သွားရတယ်အစိုးရဌာနဆိုင်ရာအမတို့ဒီ settlement plan အတွက်အမတို့သွားရတယ်အဲ့အဲ့လိုမျိုးလေးတွေပေါ့နော်ပြီးတော့အမရောက်ရောက်ချင်းဒီအမဝါပါမယ့်အရင်ရတယ်ဝါပါမယ့်ရတော့အမဆာပြီးတော့အလုပ်လျှောက်ရတာပေါ့အဲ့ဒီအဲ့ general worker ပေါ့ညီမရဲ့အမအရင်တော့မလုပ်ခဲ့ဘူးတဲ့အလုပ်ကြောင်အမ
အခုကဒီမလလဆန်ကအခုဆိုလို့ရှိရင်နယူးယောက်မြို့ရဲ့ NYPD ပေါ့နော်ဒီရဲရာရှိတဦးအနေနဲ့အဲ့ထဲမှာမှရင်စည်းကမ်းထိန်းသိမ်းရေးအရာရှိအဖြစ်နဲ့လက်ရှိတာဝန်ထမ်းဆောင်နေပြီဆိုတဲ့ခါကျတော့ဘာကြောင့်ဒီအလုပ်ကိုရွေးချယ်ဖြစ်ခဲ့လဲပေါ့နော်နောက်ပြီးတော့ဒီအလုပ်မှာရောဘလို့စိန်ခေါ်မှုဖြတ်သန်းမှုတွေရှိခဲ့ပါလဲအဲ့ဒါလေးနည်းနည်းပြောပြပေးပ
ါငါအစိုးရအလုပ်တစ်ခုရှောက်မှဖြစ်နေဘာလို့ဆိုတော့ဒါအမရဲ့ရည်ရှိဟိုပင်စင်ဟို retirement plan အတွက်ပေါ့နော်စေသားအမစာတိုက်ရှိတယ် NYPD ရှိတယ်ဒါပေမဲ့အမစာတိုက်အလုပ်ကိုမရွေးချယ်တဲ့နဲ့ NYPD အလုပ်ကိုအမရွေးချယ်တယ်ဘာဖြစ်လို့ဆိုတော့အမကလည်းကလေးဘွားကလေးကဒီရုပ်ရှင်ကြည့် action movie တွေကြည့်ရခါမှာ NYPD ကိုအမအရင်စိတ်ဝင်စားတယ်အဲ့တော့အမနေပြီးတော့ NYPD ဒီ website ထဲကိုအမဝင်လိုက်တယ်ဝင်လဲဝင်ပြီးရခါကျတော့အမစာမွဲသူတို့စာမွဲဖြေရတယ်အဲ့ဒီအလုပ်ရဖို့အတွက်ကိုအမစာမွဲဖြေရတာအဲ့တော့စာမွဲအတွက်အမ appointment ယူတယ်စာကိုလေးလာတယ်စာမွေးဝင်ဖြေလိုက်တယ်ဒီစာမွေးဖြေရမယ့်ရက်ပို့အမစာမွေးဝင်ဖြေလိုက်တော့အမအောင်သွားတယ်ဆိုပါတော့စာမွေးအောင်ပြီးတော့သူတို့ကအမကို physical test တွေဘာတွေအဲ့လိုမျိုးတွေပေါ့ processing တွေသူတို့လုပ်တယ်ပေါ့နော်အမရဲ့ background check up တွေအမဒီအလုပ်ရဖို့အတွက်ကိုအမတစ်နှစ်ကျော်စောင့်ရတယ်ပြီးတော့မှအားလုံးအမ pass ဖြစ်သွားတယ်အမရဲ့ဒီ psychological test ကနောက်ဆုံးပေါ့နော် psychological test ပါ pass ဖြစ်သွားပြီဆိုတော့မှသူတို့ကအမကိုဒီ police academy စပ်ဖို့ဆိုပြီးတော့အမကိုသူကဖိတ်ခေါ်တယ်အဲ့တော့ police academy စတဲ့တဲ့နေ့ကနေစပြီးတော့အမဒီ NYPD အလုပ်ကိုအမစရတယ်အဲ training ကအမတို့ syllabus အမတက်ခဲ့ရတယ်ပြီးတော့ graduation အမဖြစ်တယ်အဲ graduation ပြီးတဲ့အခါကျတော့အမကလုပ်ငန်းခွင်ဝင်ရတယ်လုပ်ငန်းခွင်ကိုစပြီးတော့ဝင်ရတဲ့အခါမှာ academy မှာသင်ခဲ့တာကအမတို့ကစတယ်လုပ်ငန်းခွင်ကကျတော့လက်တွေ့ဖြစ်သွားပြီအဲ့ဒီမှာအမပထမအဦးဆုံးစပြီးတော့ရင်ဆိုင်ရတာလူတွေနဲ့သဆိုင်ရတာရင်ဆိုင်ရတယ်။ဒါပြီးတော့လူရဟိုလူမျိုးစုံကအမတွေ့ခဲ့ရတယ်။ aggressive ဖြစ်တဲ့လူရှိတယ်။အာဆဲဆိုတာတွေပေါ့ပထမဆုံးအမအလုပ်ဝင်ဝင်ပြီးချင်းလုပ်ငန်းတွင်ဝင်ပြီးချင်းနှစ်ပတ်မှအမရေနဲ့အပတ်ခံရတယ်။ရေနဲ့အပတ်ခံရတယ်။အဲ့ဒီဥစ္စာအတွက်လည်းအဲ့ဒီလူကိုလည်းနှစ်ပတ်အကြာမှာဖမ်းမိသွားတယ်ပေါ့နော်သူကိုလည်းအမအဲ့ဒီလုပ်ငန်းဝင်စားဝင်ဝင်ချင်းမှာတော့အမညွန့်တဲ့စိတ်ကလေးတော့ရှိတယ်။ဘာလို့လဲကြောက်ကြပေါ့နော်။ကိုကဟိုလူကလည်းသေးတယ်လူကောင်ကလည်းသေးတယ်။နောက်ဒီမှာရှိတဲ့လူကလူကောင်ကြီးတယ်အတန်ကြီးတွေကလည်းအကျယ်ကြီးတယ်။အဲ့လိုမျိုးလေးဆိုပထမအဦးဆုံးတစ်လမှာတော့အမနည်းနည်းလေးကိုကိုကို confidence မရှိသလိုလိုသိုးယွင့်မှုလေးနဲ့အမချင်းဆိုင်ခဲ့ရတယ်။အဲ့လိုလူမျိုးစုံကိုအမတွေ့ရတဲ့အခါမှာနောက်ဆုံးတော့အမကိုအမဟို change လိုက်တာပေါ့နော်။ဟိုအမအော်ဒါဟိုဒါငါအလုပ်လုပ်နေတာ။သူတို့တွေငါ့ကိုဘယ်လိုပဲဆက်ဆက်အာဒီငါတောင်းဝင်အောင်ငါထမ်းဆောင်တာအဲအဲ့လိုမျိုးစိတ်နေအမအခုဆိုရင်လည်းသူတို့ညဆက်ဆံတဲ့အခါမှာလည်းအမယုံစိတ်မရှိတော့ဘူးအ အမရဲ့မျက်နှာလုံးဝ serious face နဲ့အမအတန်ပြက်ပြက်တာတာနဲ့အမကိုပြောနိုင်လာတယ်ပေါ့နော်ညီမ
ဟုတ်ကဲ့အဲ့တော့ခုဒီ American ပြည်တော်စု New York ပေါ့နော် New York ကဆိုရင်အထူးသဖြင့်ဒီခုနပြောခဲ့သလိုပဲရင်သွားလာလဲထူထက်တယ်နောက်လမ်းစည်းကမ်းရင်စည်းကမ်းဆိုတာလဲမြန်မာပြည်နောက်ဒီမလေးရှားနိုင်ငံပေါ့နော်အခုဆိုလို့ရှိရင် American ပြည်တော်စုဆိုတော့ကိုကရင်စည်းကမ်းထိမ့်သိမ့်မဲ့တာဝန်ရှိရသူတယောက်အနေနဲ့ထမ်းဆောင်ရတဲ့အခါမှာပေါ့နော်ဘလို့များစိန်ခေါ်မှုတွေရှိခဲ့လဲနောက်ပြီးတော့ဒီလိုမျိုးဆုံးဖြတ်ရမယ့်ကိစ္စမျိုးတွေမှာဆိုရင်ရောဘလို့မျိုးဒီကိုဘက်ကနေပြီးတော့ဆုံးဖြတ်ချက်တွေနဲ့ဖြတ်တန်းခဲ့တာရှိလဲအဲ့ဒီအထက်ကမှာပေါ့နော်မှတ်မှတ်ရရမလလဆန်အတွက်ဖြစ်စေမဲ့အကြောင်းအရာတွေကဘာတွေပါလဲရှင
်ဟိုအကယ်ဒမီမှာသင်ခဲ့ရတာကစာပေပဲရှိတယ်ကိုလုပ်ငန်းတွေမှာကြာကိုရဲ့ကိုပိုင်ဆုံးဖြတ်ချက်ပေါ်မှာပဲမူတည်သွားတယ်အကုန်လုံးကအဲ့ဒီအတွက်ကိုအမအနေပြီးမှန်ကန်တဲ့ decision တော့ချဖို့လိုတယ်ကိုဘက်ကမှားတယ်ဆိုရင်လေဒီဟိုဒီ moderate ဘက်ကပေါ့နော်ကိုပြန်ပြီးတော့ complain လုပ်လို့ရတယ်အဲ့တော့အမကဒီလိုမျိုးကိုဘက်ကလည်းအမမရှိအောင်သူတို့ဘက်ကနေပြီးတော့ကိုကိုတံပြန်ဒီ complain မဖြစ်အောင်လေအမအနေပြီး right decision တော့အမကလုပ်ရတာပေါ့နော်နောက်တစ်ခုကကြတော့ခံအနာတွေကိုတော်တော်များများအမတာဝန်ယူရတယ်ဒီလိုမျိုးအခုဆို UN of ဆိုဒီအစည်းအဝေးရှိရဆိုရင်အဲ့ဒီဘက်တွေမှာဒီတာဝန်ထမ်းဆောင်ဖို့အတွက်ဒီ traffic ကို direct လုပ်ဖို့အတွက်အဲ့ဒါတွေအမတို့စီစဉ်ရတယ်ပြီးတဲ့အခါကျရင်ဥပမာ funeral ဒီ fire department က funeral မျိုး police officer ရဲ့ funeral မျိုးအဲ့လိုမျိုး funeral တွေမှာလည်းအမတို့ကတာဝန်ထမ်းဆောင်ရတယ်ဟိုဒီဒီလိုလာရောက်တဲ့ guest တွေရှိနေအဲ့ဒီအတွက်အမတို့ကရင်ကျောပိတ်ဆို့မှုတွေအမတို့ရှိနေအဲ့ဒါတွေအတွက်ကိုအမတို့ကအတောင်းဝင်ယူပေးရတာပေါ့နော
်ဒီအမရဲ့ဒီတွေ့ကြုံကနေပြီးတော့ရှေ့ဆက်ပြီးတော့ဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့အမရဲ့ရည်မှန်းချက်မျှော်မှန်းချက်ပေါ့နော်ဖြစ်ချင်တဲ့အဥ္စာမျိုးအမအနေနဲ့ဆက်ပြီးစ조사ခြင်းတဲ့ဟာမျိုးဘလောက်အဆင့်တစ်ခုထိရောက်အောင်ဒီသွားဖို့အတွက်ပေါ့နော်အမမျှော်မှန်းချက်ထားပါလဲရှင
်အာအမဒီအလုပ်ကိုစပြီးတော့ဩရည်မှန်းတာကတော့အမကပထမတော့အမရဲ့ဆုံးဖြတ်ချက်ကဒါ stepping stone တစ်ခုလို့အမသတ်မှတ်ထားတယ်။အဲဒါအမဒီဟာကိုအခြေခံပြီးတော့အမမှာတခြားရွေးချယ်ခွင့်လမ်းကြောင်းတွေအများကြီးရှိသွားတာပေါ့နော်။အမဒီထဲကိုခြေစုံရပ်လိုက်ပြီဆိုတော့လေအမဥမာတခြားဘယ် department ကိုအမရှောက်မလဲ။ရှောက်ဖို့အတွက်အမအတွက်ဒါဟာ experience တစ်ခုအနေနဲ့ဒီဟာကိုလုပ်တယ်။ပြီးရခါအခုအလုပ်လုပ်ရင်းလုပ်ရင်းတန်းလန်းနေအခုဆက်လုပ်ရင်းတန်းလန်းနေတော့အမအလုပ်ကိုအမနှစ်သက်လာတယ်ပေါ့နော်။နှစ်သက်လာတယ်အဲ့တော့အမရဲ့ရည်မှန်းချက်ကတော့အမစူပါဗိုက်ဇာတယောက်အခုအမစူပါဗိုက်ဇာဆောင်တော့အမဝင်ဖြစ်နေပေါ့နော်ဒီဇင်ဘာလမှာသူတို့ခေါ်လိုက်နေ။နောက်အမရည်မှန်းထားတာတော့အမကွန်မန်ဒါတယောက်တူဖြစ်တဲ့အထိတော့အမရည်မှန်းထား
။ဟုတ်ကဲ့ရှင်။ဒီအမေရိကန်ပြည်ထောင်စုကိုရွှေပြောင်းရောက်ရှိလာတဲ့သူတွေအထူးသဖြင့်အမျိုးသမီးတွေပေါ့နော်ကိုယ့်ရဲ့ဘဝမြင်မာရေးအတွက်နောက်ပြီးတော့ပတ်ဝန်းကျင်တဲ့အတွေ့အကြုံတွေကိုရောက်ရှိလာမဲ့အမျိုးသမီးတွေအတွက်ကိုပေါ့နော်ဘလို့များသတင်းစကားအားပေးစကားပြောချင်တာရှိပါလေရှင်ကိုယ့်ရဲ့အတွေ့အကြုံနဲ့ရှင်ပြီးတော့လေ
အမကခလေးဘွားကလေးကအမကအဲ့လိုညီမကျက်ကြီးကြီးထားတယ်ပေါ့နော်ညီမကျက်ကြီးကြီးထားတယ်အဲ့ဒီညီမကျက်ရအောင်လဲအမကဘလို့အခက်ခဲတွေဖြစ်နေပြီစီအမရအောင်လုပ်တယ်ဘေးမှာဝိုင်းဝင်းပြီးတော့ပေါ့နော်ဝေဖန်မှုလေအမအများကြီးရှိတယ်ဥပမာဒီအလုပ်ပေါ့နော်အမအခုဒီ NIDD မှာရှိတယ်အလုပ်မဝင်ရသေးဘူးအမဒီလိုမျိုးဒီ interview process တွေလုပ်နေတဲ့ကာလမှာလေဒီလိုပဲဘေးမှာအခွေပိုင်းလေးတွေပေါ့ညီမရေပြောကြတဲ့လူတွေအများကြီးရှိတယ်။အဲ့ဒီမထဲမှာမှအမကငါဘာချစ်ချင်တာလဲငါဘယ်လောက်ငါပွားချင်တာလဲငါပွားချင်တဲ့လောက်ငါရအောင်သွားမယ်သူတို့ဘာသာသူတို့ငါ့ကိုပြောချင်ရပြော။အဲအဲ့လိုမျိုးပေါ့နော်စိတ်ဓာတ်အမတော့ခိုင်မာစေချင်တယ်နံပါတ်1အမျိုးသမီးတွေကိုစိတ်ဓာတ်ခိုင်ခိုင်မာမာအမထားစေချင်တယ်။နောက်တစ်ခုကကြတော့ကိုဘာဖြစ်ချင်လဲဆိုတဲ့ရည်မှန်းချက်ပန်းတိုင်ကိုအရင်လက်ခံထားအောင်ပေါ့နော်အခြေခံထားပြီးတော့ဒီတက်ခိုင်မာစီတယ်လေ။ငိမ့်ရိုင်းမသွားစီခြင်း။ဟိုလူပြောလို့တွေ့လေသွားတာမျိုးဒီလူသူပြောလို့တွေ့လေသွားတာမျိုးအမမဖြစ်စီခြင်းဘူး။နောက်တစ်ခုတော့ဘယ်အရာကိုမစိုးကိုယ့်ဟာကို self learning လုပ်စီခြင်းနဲ့အမအားလို့ဒီ Cause it only serves to make me more determined
to achieve my final goal. မဆုမဆက်သွယ်မိမြန်ထားတဲ့အမျိုးသမီးကဏ္ဍအစီအစဉ်မှာမြို့သမီးကန္တာကိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးစနေမနက်ခင်းမှာနောက်တစ်ကြိမ်ပြန်ပြီးနားဆင်နိုင်ပါတယ်။အခုဆက်လက်ပြီးသိပ္ပံနဲ့နည်းပညာအစီအစဉ်မှာရန်ကုန်မြို့ရဲ့မြေအောက်ရေသုံးဆွဲမှုအခြေအနေနဲ့ပတ်သက်ပြီးမြေအောက်ရေဆိုင်ရာအကြံပေးဦးမြင့်သိန်းနဲ့ဒေါက်ခင်မျိုးသက်ကဆွေးနွေးတင်ပြထားပါတယ်။နားဆင်ကြည့်ပါခင်ဗျာ။
ရန်ကုန်မြို့နယ်လူပေါင်း6တန်းကျော်ထဲမှာမြေအောက်ရေကိုသုံးဆွဲနေသူကထက်ဝက်လောက်ရှိပါတယ်။မြို့အချက်လာတွေနဲ့အတူလူရေကလည်းတိုးလာနေတာကြောင့်ရေရှည်အတွက်ရန်ကုန်မြို့ရဲ့မြေအောက်ရေအခြေအနေကိုသိရအောင်မြန်မာနိုင်ငံရေအရင်းမြစ်ကော်မတီ NWRC ရဲ့မြောက်ရေဆိုင်ရာအကြံပေးဥမြင့်သိန်းကိုမေးမြန်းပြီးပြန်ပြပေးမှာပ
ါ2014တကောင်စီကောက်တဲ့ညီထားရရှိရင်ငါးတန်းကျော်ရှိတယ်32မြို့နယ်စီပင်သာယာရဲ့ဟိုအုပ်ချုပ်မှုအောက်မှာပေါ့အခုဆိုရင်တော့6တန်းကျော်တော့ဖြစ်သွားပြီပေါ့အဲ့ဒီမှာလူကြီး50ရာခိုင်နှုန်းတဝက်လောက်ကမြောက်ရေကိုပြီးခိုးပြီးတော့တောက်တုံးကြီးအတွက်ဒီဝယ်လာလုပ်နေကြတာစီပင်ကြီးလက်လမ်းမမီတဲ့နေရာတွေအများဆုံးကျွန်တော်တို့မြို့ထဲမဟုတ်တဲ့မြို့ပြင်နဲ့တူးချက်မြို့တစ်တီမြို့နယ်တွေတော်တော်များများဟာမြောက်ရေကိုအားထားရတယ်စက်ရုံအလုပ်ရုံတွေဆိုရင်ရန်နုံးကြီးမြောက်ရေကိုအားထားပြီးတော့တုံးကျွေးနေကြတယ်ပေါ့
ဆိုတော့ဒီမြောက်ကြီးကလုံလုံလောက်လောက်ကိုရှိပါသလားဆရာ
လုံလုံလောက်လောက်ရှိမရှိဘူးကျွန်တော်သိသလောက်တော့ဌာနဆိုင်ရာဒီတရားဝင်ဘယ်သူမှတွေ့ချက်မထားဘူးညကျွန်တော်အတိအချပြောရည်ကျွန်တော်ကတော့ဝါသနာပါလို့နည်းနည်းပါးပါးတွေ့ချက်ထားတာရှိတယ်ဗျာမြောက်ကြီးကရန်ကုန်မြို့ကဘယ်တော့မှတည်းစားတုံးနေဆိုတော့ဗမာပြည်ပြင်လက်ထက်1842ခုလောက်ကတည်းကတုံးနေနော်အမေရိကစားတုံးလာတယ်အင်္ဂလိပ်ကိုလိုနီလက်အောက်ကြတော့လဲဆက်သုံးတယ်သူတို့ကဥပဒေဒီပါရီပြတ်တမ်းပြီးတော့ဇနီးတရားနဲ့ရေဘလောက်ထွင်ဘလောက်ထုံမယ်အဲ့လိုမျိုးမှလက်မှတ်ရာတွေနဲ့ရေစီမင်းစည်းကမ်းတွေနဲ့ထုတ်သုံးလာတယ်ပေါ့လေအေးအဲ့လိုသုံးလာတာတွေကဒီအရေးခင်းပြီးတဲ့နောက်ပိုင်းမှာအဲ့လိုစီမင်းစည်းကမ်းတွေနဲ့လိုင်စင်တွေနဲ့ယူပြီးတော့ထုတ်သုံးလာတာမရှိတော့ဘူးဗျဘာလို့လဲဆိုတော့အဲ့ဒီ British က1930ခုနှစ်မှာမြောက်ကြီးဥပဒေပြတ်တမ်းပြီးတော့သုံးစွဲလာတဲ့ဟာအရေးခင်မတန်ခင်အိုးအိမ်ဦးစီးဌာနကနေပြီးတော့ဦးဆောင်ပြီးတော့ရန်ကုန်မြို့မှာရည်တွင်တူမယ်ဆိုရင်သူရှိမှလိုင်စင်ဆောက်တူဝင်ပြီးသုံးဆွဲဝင်ပြီးဘယ်လောက်ထွက်တယ်ဘယ်လောက်မှတ်တမ်းနေရှိသေးညီသဘောကဘယ်လောက်ရှိသေးရေကလန်းဘယ်လောက်ထွက်တယ်ဘယ်လောက်ထုတ်မယ်အဲ့လိုကြီးရှိခဲ့တယ်ဗျအဲ့ဒါတွေက1888နောက်ပိုင်း90ခုဒီလိုလိုင်တာရွှေပြီးတော့တကုံမြို့တည်ပေါ်လာပြီးတဲ့နောက်မရှိတော့ဘူးဗျမရှိတော့မီအော်ကြီးနေထားတာဖြစ်လာတယ်ဆိုတော့လူကြီးများလာတယ်များတူးတဲ့ရွေအီးအတွက်ကြီးများလာတယ်မီအော်ကြီးတူလောင်မှုပမာဏဘယ်လောက်ရှိလဲဆိုတာကိုဒီဘက်ပိုင်းမှာဘယ်သူမှမတီးကြတော့
ဆရာအဲ့တော့ဆရာသူတည်တနာလောက်ထားတဲ့ပမာဏကဗျာ
ကျွန်တော်အလုံးမထွက်ခင်1990တောက်ကကျွန်တော်မဟာရန်ကုန်ကို Water World Data Monitoring နဲ့ Research လေးတစ်ခုသူတည်တနာလေးလုပ်ခဲ့တယ်ပေါ့အဲ့ဒီကရန်ကုန်မြို့မှာပြုံပေါင်း3000ကျော်ပဲရှိတယ်ဗျဒီမှတ်တမ်းမှတ်ရာတွေပြပြဝါရခဲ့တယ်အဲ့နောက်ပိုင်းမှာမရှိတော့ဘူးအဲ့ရှင်တော့ကျွန်တော်တွေ့ထားတဲ့လောက်ကတော့1995မတိုင်ခင်လောက်မှာမြောက်ရေစိမ့်တော့ရေစီးစိမ့်တော့ကအတော်ကောင်းတယ်ဗျ16.8လက်မတစ်နှစ်ကိုမြောက်သေးကိုမူးရည်ရည်စိတ်ဝင်နေတော့အဲ့လောက်ထိရှိခဲ့တယ်အဲ့ဒါတွေကဘာလို့လို့ဆိုတော့မြောက်ရေကိုဖြည့်တင်းတဲ့ recharge area ပေါ့ဒီ recharge areaဘေးနေရာတွေရှိတော့ဆိုတော့အခုမင်္ဂလာတုံနားတော်ဝိုက်ကနေပြီးတော့မြောက်ဖက်ကိုထောက်ကြံလို့ဘာလို့လောက်ထိအဲ့နေရာကြီးတည်းကဒီ open space ကြီးကွင်းပြင်အများကြီးပေါ့ဗျာမိုးရေကြီးရှင်းဝင်တဲ့နေရာကြီးအများကြီးရှိရခဲ့တယ်အခုအဲ့ဒီနေရာကြီးမှာမြို့တစ်တီတူးချဲ့တယ်မြို့ပြတ်ရဝန်းကြီးဖွံ့ဖြိုးလာတဲ့အများစေယုံအလုပ်ယုံတွေလူကြီးအင်းကြီးနဲ့ဖုံးလန်းသွားတော့ပညာရေးဆိုင်ရာ hydrogeological နဲ့စကားနဲ့ပြောရင်ပါဖြစ်လာလေဆိုအဲ့နေရာကြီးက impervious နေရာပေါ့မိုးရေစိတ်မဝင်နိုင်တော့တဲ့နေရာကြီးဖြစ်သွားတယ်အဲ့တော့မြေကြီးတွေကိုမိုးရေစိတ်ဝင်တဲ့နှုန်းကနေရတာအဲ့ဒါနေလာတာကိုလေကျွန်တော်တွေ့ကြည့်ဘူးလိုက်ကြည့်တယ်ဗျခံမှန်းပေါ့ဒီ1995 20 2009ပိုင်းမှာ15ကျော်ကျော်လောက်ပဲရှိတော့မယ်လို့ကျွန်တော်ခံမှန်းတယ်တနည်းကိုပေါ့ဒီတမျှရေစီနှုန်းကဒါမှမဟုတ်တွင်းရေတွေကများလာတယ်များလာတော့ဘယ်မှာသိတာလဲဆိုရင်ကျွန်တော်တို့ water level မြောက်ရေ level ကြီးကျလာတယ်အနည်းဆက်ဆုံးပြောရရင်ကျွန်တော်တို့ပြည်လန်းကအရင်ကပညာရေးတက္ကသိုလ်ဝင်တွေကတကောင်းဆောင်လို့ပါလို့ရှိရဆိုတိမအောင်မှတ်မိလိုက်ပါပါလီကိုနီနာဒီအဲ့ဒီနာတွင်းနေဆိုရင်ကျွန်တော်တို့တက္ကသိုလ်ဝါဆောက်တဲ့တွင်းတွေတွင်းနေကျွန်တော်ကနာ90-91မှာကျွန်တော်သူတည်စနာနဲ့စစ်တန်းကောက်တုံးကအဲ့ဒီကတွင်းနေရဲ့ရည်ထွက်တီက3,000ရှိတယ်မြောက်ကြီးလေဆိုရင်ပြီး20ဝန်းကျင်မှာပဲရှိတယ်အဲ့ဒီတွင်းနေနာမှာပဲဤကြေ2015ဝန်းကျင်တော့ကညွင်တူတော့အဲ့ဒီမှာတွင်းကြီးရယ်12လမတူတော့အဲ့ဒီမှာဒီ level ကဘယ်လောက်ဖြစ်သွားလဲဆိုတော့ P40 ဖြစ်သွားတယ် P20 ကနေ P40 ဆိုတော့ 100% ကျသွားတာပေါ့ဗျာကျွန်တော်ရန်ကုန်မြို့မှာရေတွင်းနှုံးကောင်းတဲ့အလုံတို့ကြီးမြင့်နိုင်တို့စမ်းကြောင်းတို့လည်းအဲ့လိုပဲဗျာ P30 25ပဲရှိတဲ့တွင်းကအစိတ် 30 ဖြစ်သွားတယ်မြောက်ကြီး level ကြီးကုန်တယ
်ဟုတ်ကဲ့ပါဆရာဒီမြောက်ကြီး level မကျတဲ့တွင်းတွေရောဆရာ
အဲ့တွင်းကရေငန်ဝင်လာတာဥပမာကျွန်တော်တို့ ီမင်းအော်လမ်းမကြီးရဲ့နောက်ဖက်ချမ်းအလုံးအဲ့တွင်နာတွင်နေစဉ်ရေလေပဲတော့မကြဘူးဘာလို့မကြလဲရေငန်ဝင်လာတော့ရေငန်ကပြန်ဖြည့်သွားတယ်ရေကြိုးကမဖြည့်နိုင်တော့ဘာလို့မဖြည့်နိုင်လဲဆိုတော့ခုနပြောတဲ့မီးအောက်ရေကိုဖြည့်တဲ့မိုးရေကခုနရန်ကုန်မြို့ရဲ့မြောက်ဖက်ချမ်းကပြန်တော်ပြောတဲ့နေရာတွေကအဆောက်အဦတွေနဲ့ပုံလွှမ်းကုန်တယ်မီးအောက်ရေစီမှုရောက်ဝင်ရနေတော့တယ်အဲ့တော့ရန်ကုန်မြစ်ဒီဒီတကြရှိတဲ့မြစ်ဒီချောင်းနေနားမှာရှိတဲ့ရက်ွက်ဒီကျွန်တော်တကုံစိတ်ကန်းတို့အလုံးတို့မန်ကီပွိုင်းတို့ကြီးမင်းနိုင်တို့အဲ့ဒီနေရာတွေမှာဖြစ်လေရင်ငံတိုးတယ်ရွှေပြည်သားတို့ပါလို့ဆိုရင်အနောက်ဘက်ချမ်းဆိုရင်ရင်ငံတွေတိုးတာတွေအဲ့လိုမျိုးတွေဖြစ်လာတာဒါတက်တည်တစ်ခုပဲပေါ့လုံလောက်မှုအနေနဲ့နည်းလာပြီဆိုတော့အခုဒီရင်ငံတိုးဝင်တာတွေကြီးလေပဲကြတာတွေကအဖြစ်ပြီးနေ
အဲ့ဒါဆိုမြေအောက်ကြီးကိုဘယ်လောက်ထိရနေနိုင်ပါလဲဆရာ
ဒီမြေအောက်ကြီးကိုတော့ထိုးထိုးတော့ရနေဦးမှာပဲဗျကျွန်တော်ကမန်းတော့2030-50လောက်ထိအဲ့ဒီနောက်ပိုင်း2030နောက်ပိုင်း2040လောက်ဆိုရင်တော့ရာသီဥတုရတဲ့ပေါက်ပြန်လာတာနဲ့အမြဲမြေအောက်ကြီးတော့ရမယ်မရဘူးမဟုတ်အရေးသွေးကျသွားမယ်တောက်သွင်းလို့ရတဲ့အနေထားမျိုးကြီးနေလာမယ်ဘာလို့မြေအောက်ကြီးရနိုင်လဲကျွန်တော်ပြောတယ်ဆိုတော့ရေကျူးဝင်တဲ့ရဝင်းမရှိတော့ရေငန်ဝင်လာမြေအောက်ကြီးကရေကျူးကရေငန်ပေါ်မှတည်တယ်ဗျဒီကျူရဲ့ဒီစတီက1ရှိတယ်။ရင်ငန်ရဲ့ဒီစတီက 1.02 ပဲရှိတယ်။အဲဒါ floating ဖြစ်တယ်။အဲဒီမှာမှာရေကျူကရေတူးကပါပြီးတော့ရင်ငန်ကိုမပိနိုင်ဘူးဆိုရင်ရင်ငန်အောက်ကဒီပေါက်ပြီးထွက်ပေါက်။ရေကျူနေရာကိုရင်ငန်မှာရောပြီးတော့အဲဒီမှာကျွန်တော်တို့အရက်ခေါ်ကြတော့တွင်းပြက်သွားပြီလို့ခေါ်တာပေါ့။ရေတွင်းကဒီတွင်းကရေမကျူတော့ဘူး။ဒီမကောင်းတော့ဘူးရင်ငန်သွားပြီးအဲဒီလိုခေါ်ကြ။
ရှင်ဦးမြင့်သိန်းရဲ့ပြောကြားချက်နဲ့ပဲသိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်။
တော်ခင်မြတ်တဲ့စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်တဲ့ကူတော့အခုလိုစနေမနက်ခင်းမှာထပ်မနာဆင်နိုင်ပါတယ် VOA American တန်ရဲ့2019ခုနှစ်အောက်တိုဘာလ19ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုမနက်ပိုင်းထုတ်လွှင့်ပေးတဲ့တနင်္လာအစီအစဉ်အစဆုံးကိုမနက်7:00ကနေ9:00အထိ line 2 meter 16 19နဲ့48တူကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာကူရောစနေနေ့မနက်ပိုင်းနောက်ဆုံးရမြန်မာနိုင်ငံသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ခင်ဗျာ
။စီးရီးယားရှေ့မြောက်ပိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေတယ်ဆိုတဲ့သတင်းတွေထွက်နေတဲ့ကြားမှာပဲအမေရိကန်ကဂျာဝင်ဆစ်ဆက်ပြီးခဲ့တဲ့ပြစ်ခတ်ရစဲရေးကိုဒမရဒေါ်နယ်ထရမ့်ကကြီးကြီးပြောဆိုနေပါတယ်။တောက်ကြနေ့စောပိုင်းမှာတူရီတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတချို့ရှိခဲ့တဲ့ကြားမှာပဲတိုက်ပွဲတွေလုံးဝဆက်သွားပြီလို့ဒမရထရမ့်ကသတင်းထုတ်တွေကိုပြောပါတယ်။ပြည်ထောင်စုဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့ဥရောပသမဂ္ဂ EU ကြားနောက်ဆုံးရရှိထားတဲ့ EU ကနေပြည်ထောင်နှုတ်ထွက်ရေး Brexit သဘောတူညီချက်ကိုဒီကနေ့လုံးမဲ့ပြည်ထောင်ပါလီမန်အထူးအစည်းအဝေးမှာလွှတ်တော်အမတ်တွေမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။ဝန်ကြီးချုပ်ဂျွန်ဆန်အနေနဲ့လွှတ်တော်အမတ်တွေရဲ့ထောက်ခံမှုကိုရဖို့အတော်လေးကြိုးစားနေရပါတယ်။ဝန်ကြီးချုပ်ဂျွန်ဆန်ရဲ့ Conservative Party ဟာပြည်ထောင်ပါလီမန်ထဲမှာအမတ်နေရာအများစုရမထားတဲ့အတွက်မဟာမိတ်မြောက်ပိုင်း Ireland Democratic Unionist Party ရဲ့အမတ်ဆယ်ဦးကအဓိကအဆုံးဖြတ်ဖြစ်သွားနိုင်ပေမဲ့မဟာမိတ်တွေကလည်းကန့်ကွက်မပေးမယ်လို့ပြောထားတာရှိပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုလုံတဲ့ဒုက္ခသည်တွေကိုမြန်မာနိုင်ငံကပြန်လည်လက်ခံရေးအတွက်ပြည်အားပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကဂျာမနီနိုင်ငံသားရေးဝန်ကြီးကိုတိုက်တွန်းလိုက်ပါတယ်။သူတို့ကိုပြန်ခေါ်မယ်လို့မြန်မာနိုင်ငံကတိပေးထားတာနည်းနည်းနီးပါးရှိပြီဖြစ်တဲ့အကြောင်းအကြောင်းမလားဆိုပါပဲ။ဒီကနေ့အချိန်ကြီးရိုဟင်ညာတယောက်ကိုမှပြန်မခေါ်သေးတဲ့အကြောင်းဒီလူတွေကိုပြန်ခေါ်ဖို့မြန်မာနိုင်ငံကိုပြည်အားပေးဖို့ဝန်ကြီးကိုပန်ကြားတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul Momen ကသတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ရိုဟင်ညာဆိုတာကိုလက်မခံတဲ့မြန်မာစစ်အုပ်နဲ့ဘင်္ဂလားဒေ့ရှ်အစိုးရအကြောင်းဒုက္ခသည်တွေပြန်ပို့ရေးကိစ္စမကြာခဏအခြေတင်ဖြစ်လေရှိပါတယ်။အင်ဒိုနီးရှားနိုင်ငံက AID လို့ခေါ်တဲ့နိုင်ငံတကာအကူအညီပေးရေးအေဂျင်စီအသစ်တစ်ခုကိုထူထောင်လိုက်တဲ့အကြောင်းအင်ဒိုနီးရှားအစိုးရကတောက်ကြနေမှာကြေညာပါတယ်ခင်ဗျာ
။စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံသားတရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ကျွန်တော်ကတော့ရဲမင်ထောင်ပါ။ဒီကနေ့ညနေပဲ6နိုင်ခွေကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကို Flight to Meter 16 Flight to Meter 19လိုက်တို့ပြည်25တို့ကနေထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.